Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်။ American ပြည်တော်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2020ခုနှစ်ဇူလိုင်လ13ရက်တနင်္လာနေ့ညပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00အထိလိုင်းတူမီတာ1925 30နဲ့လိုင်းတာမီတာ190ရောကနေထုတ်လွှင့်ပေးနေပါပါရှင်။မနက်လာပါဒီညအတွက်ထိတ်တန့်ရောက်တဲ့တင်တွေကိုတင်ပြတော့မှာပါအမေရိကန်ပြည်တော်စုကပြင်းတဲ့အတော်များများမှာကိုရိုနာဗိုင်းရပ်စ်ပိုးကူးခံရသူတွေဆက်တိုက်တိုးလာနေတယ်လို့တနင်္ဂနွေနေ့မှာတော့ပိုးကူးခံရသူတိ6000ကျော်ရှိခဲ့ပါတယ်ဖလော်ရီဒါပြည်နယ်မှာမနေ့တရက်ထဲပိုးကူးခံရသူက15,299ဦးနဲ့ဆန့်ချိန်တင်ရောက်ရှိခဲ့တာပါတက္ကသလူးီဇီယားနာနဲ့အရီဇိုနာပြည်နယ်တွေမှာလည်းပိုးကူးခံရသူအတော်များပါတယ်။ကာယောဂါပြန်နှံ့မှုကိုထိန်းချုပ်ဖို့လူကြတဲ့သွားတိုင်းနှာခေါင်းစီးတက်ဖို့အမေရိကန်ထိပ်တန်းကျန်းမာရေးတာဝန်ရှိသူတွေကပြည်သူတွေကိုတိုက်တွန်းနေတာပါ။သမ္မတဒေါ်နယ်ထရန့်ပိုရင်ကလည်းနှာခေါင်းစီးတက်ပြီးတော့လူရှိထွက်လာတာကိုစနေနေ့မှာပထမဆုံးတွေ့ခဲ့ရပါတယ်။မက္ကဆီကိုနိုင်ငံမှာလည်းကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူစုစုပေါင်း3000ခွဲကျော်ထိရောက်လာတယ်လို့ယောဂါထိန်းချုပ်ရေးလူချင်းချင်းခက်ခွာနေဖို့နှာခေါင်းစီးတက်ဖို့နဲ့လက်ပုံမဆေးကြဖို့မက္ကဆီကိုကျန်းမာရေးတာဝန်ရှိသူတွေကဆက်တိုက်ပေးနေတာပါစပိန်နိုင်ငံမှာလည်းပြီးခဲ့တဲ့လကကန့်သတ်ချက်တွေဖြေလျှော့ပေးခဲ့ပေမဲ့လည်းပိုကူးဆက်မှုတိုးလာတဲ့နေရာတချို့မှာတော့ကန့်သတ်ချက်တွေပြန်ပြီးတော့ချမှတ်ထားပါတယ်အိန္ဒိယနိုင်ငံမှာဒီကနေ့တရက်ထဲပိုကူးခံရသူက18,900ကျော်ရှိလာပါတယ်အမေရိကန်နဲ့ဘရာဇီးလ်ပြီးရင်အိန္ဒိယကကမ္ဘာမှာပိုကူးဆက်မှုတက်တဲ့အများဆုံးရှိနေတာပါအမေရိကန်ဂျန်ဟော့ပင်းတက္ကသိုလ်စစ်တမ်းအရအိန္ဒိယမှာပိုကူးခံထားသူက18,000ဝန်းကျင်ရှိပါတယ်။ကာယောဂါထိန်းချုပ်ရေးအတွက်အိန္ဒိယပြည်နယ်အတော်များများမှာလည်းဒေသအာဏာပိုင်တွေကကန့်သတ်ချက်တွေပြန်ပြီးတော့ချမှတ်ထားပါတယ်။အင်ဒိုနီးရှားနိုင်ငံမှာလည်းဒီကနေ့ပိုကူးခံရသူအသစ် 1,282 ဦးရှိတဲ့အတွက်ပိုကူးခံရသူစုစုပေါင်း 9,800 နီးပါးရှိကြောင်းအင်ဒိုနီးရှားကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒီယောဂါကြောင့်တည်ဆုံးသူကတနင်္လာနေ့မှာ90ရှိခဲ့တဲ့အတွက်လည်းတည်ဆုံးသူစုစုပေါင်းက3,656 ဦးထိရှိလာပါတယ်။ဟောင်ကောင်မှာလည်းဒေသခံတွေကြားကူးစက်ခံရသူ42ဦးအပါအဝင်ကိုရိုနာဗိုင်းရပ်စ်ပိုးကူးခံရသူအသစ်52ဦးဒီကနေ့စစ်ဆေးတွေ့ရှိခဲ့ပါတယ်။ဟောင်ကောင်မှာပိုးကူးခံရသူ1,500နဲ့တိတ်ဆုံးသူက9ဦးရှိထားပါတယ်။မြန်မာနိုင်ငံမှာတော့ဇူလိုင်လ12ရက်ည8:00အစိုးရထုတ်ပြန်ချက်အရကိုရိုနာဗိုင်းရပ်စ်ကူးခံထားသူ332ဦးနဲ့တိတ်ဆုံးသူက6ဦးရှိပါတယ်။တေတံအမိတ်ချမှတ်ထားမှုတခုကိုအယူခံတရားရုံးကအတည်ပြုပေးလိုက်တာမို့အမေရိကန်ပြည်ထောင်စုမှာ18နှစ်အတွင်းပထမဆုံးအကြိမ်တေတံအဖြစ်ပေးကွန်မြူမှုတခုဒီကနေ့တနင်္လာနေ့မှာလှုပ်ဆောင်ဖို့ရှိပါတယ်။လာမယ့်လတွေအတွင်းတေတံကွန်မြူမှု3ကြိမ်လှုပ်သွားဖို့လဲသမ္မတဒေါ်နယ်ထရမ့်အဆိုအရကစီစဉ်ထားပါတယ်။ဒီကနေ့တေတံပေးဖို့စီစဉ်ထားသူကတော့အသက်48နှစ်အရွယ်လူဖြူကြီးစိုးရဲ့ဝါဒီဒန်နီယယ်လီဖြစ်ပြီးအကန်ဆုံးပြည်နယ်မှာ1999ခုနှစ်တုန်းကတနတ်ရောင်းဝယ်သူတို့နဲ့ဇနီးနဲ့သူတို့ရဲ့အသက်8နှစ်အရွယ်သမီးကလေးကိုပါတပ်ဖြတ်ခဲ့တာပါ။အိန္ဒိယနာပြည်နယ်ထဲရာဟုတ်အကျဉ်းထောင်မှာသူ့ကိုဒီကနေ့ဆေးထိုးကွန်မြူဖို့စီစဉ်ထားပါတယ်။အသက်ခံရသူတွေရဲ့ဆွေမျိုးတွေကတော့ကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်တည်တံပေးမဲ့အစီအစဉ်ကိုဆိုင်ထားဖို့တောင်းဆိုထားပါတယ်။ဒါပေမဲ့လည်းအိန္ဒိယနာပြည်နယ်တရားရုံးရဲ့တည်တံချမှတ်မှုယာယီတာမြင့်မင်းကိုဖက်ဒရယ်ယူခံတရားရုံးအမတ်9ကသတင်းတွေနဲ့မှပယ်ချလိုက်တဲ့အတွက်တည်တံပေးမဲ့အစီအစဉ်ရှေ့ဆက်လုပ်ကိုင်မှုဖြစ်လာတာပါ။တည်ဆုံးသူတွေရဲ့မိသားစုကတော့အကျဉ်းထောင်မှာကိုရိုနာဗိုင်းရပ်စ်ကူးစက်နိုင်တဲ့အန္တရာယ်ကင်းသွားတဲ့အချိန်ထိတည်တံစီရင်ချက်ကိုဆိုင်ငံ့ပေးဖို့အမြင့်ဆုံးတရားရုံးကိုအယူခံတင်ပြသွားမယ်လို့မိသားစုရှစ်နေကသတင်းတွေနဲ့မှပြောပါရယ်။အမေရိကန်တက္ကသိုလ်မှာကျောင်းသားကိုယ်တိုင်တက်နိုင်တဲ့အတန်းတွေမရှိရင်ဒီမှာပညာသင်ကြားနေကြတဲ့နိုင်ငံတကာကျောင်းသားတွေနိုင်ငံကထွက်ခွာရမယ်ဆိုတဲ့အမိန့်ကြောင့်ပြည်ထောင်စုအစိုးရကိုတရားစွဲထားတဲ့နာမည်ကြီးတက္ကသိုလ်တစ်ခုကိုတက္ကသိုလ်ပေါင်း60လောက်ကတနင်္ဂနွေနေ့မှာခြောက်ခံခဲ့ကြပါတယ်။ Harvard နဲ့ MIT နှိပညာတက္ကသိုလ်တို့ကဇူလိုင်လ10ရက်နေ့မှာ Massachusetts ပြည်နယ် Boston မြို့ဗဟိုတရားရုံးကိုဦးတိုက်လျှောက်ထားခဲ့တာဖြစ်ပါတယ်။အဲဒီထောက်ခံလောက်ကိုအမေရိကန်တက္ကသိုလ်59ခုနဲ့ Ivy League ကျောင်းတို့ကတင်သွင်းခဲ့တာဖြစ်ပါတယ်။ကယောဂါအရေးပေါ်ကလာတရှောင်းနိုင်ငံတကာကျောင်းသားတွေအနေနဲ့အမေရိကန်မှာဆက်နေပြီးအွန်လိုင်းအသံတွေဆက်သက်ခွင့်ပြုဖို့လဲထောက်ခံလာမှာဖော်ပြထားပါတယ်။ကယောဂါကလာအစိုးရရဲ့မူဝါဒတွေရုပ်တရက်အကြီးအကျယ်ပြောင်းလဲခဲ့တာကြောင့်အခြေအနေတွေကမောက်ကမဖြစ်သွားစေတယ်လို့လည်းပြောပါတယ်။2018-2019ခုနှစ်အတွင်းအမေရိကန်မှာကျောင်းသက်နေတဲ့နိုင်ငံတကာကျောင်းသူကျောင်းသားတိတိမတ်တန်းဝန်းကျင်ရှိပြီးအမေရိကန်တနင်္ဂနွေရက်အဆင့်မြင့်ပညာသင်နေသူရဲ့9.5ရာခိုင်နှုန်းရှိတယ်လို့အစိုးရရဲ့ IE ပညာရေးအစီအခံကဖော်ပြထားပါတယ်
တဲ့ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညာလိုင်းဒိုမီတာ32 kHz 9303ညာလိုင်းဒိုမီတာ51 kHz 9885တို့ဖြင့် စနေတင်းတွေမှာ highlight meter 190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျွန်မများသတင်းအောင်ပါသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်တရုတ်နိုင်ငံရှင်ကျန်းပြည်နယ်တွေကဝီဂါနဲ့တခြားမွတ်စလင်တပ်တန်းနှီးပါလောက်ကိုစခန်းသွင်းထိမ့်သိမ်းထားတဲ့အပေါ်မှာလူခွင့်ရေးချိုးဖောက်တဲ့ဆိုတဲ့ဆွဆွဲခြင်းနဲ့တရုတ်အစိုးရအရာရှိတွေကိုအမေရိကန်အစိုးရကတန်ခတ်အရေးယူမှုတွေပြုလုပ်ခဲ့ပြီးတဲ့နောက်မှာတရုတ်နိုင်ငံကလည်းလက်တုံ့ပြန်တဲ့အနေနဲ့အမေရိကန်လွှတ်တော်အမတ်တွေကိုပိတ်ဆို့အရေးယူမှုတွေပြုလုပ်လိုက်ပါတယ်။တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရဟွာချွန်ရင်းက Republican အထက်လွှတ်တော်အမတ် Ted Cruz နဲ့ Marco Rubio အောက်လွှတ်တော်အမတ် Chris Smith တို့သုံးဦးကိုတန်ခတ်ပိတ်ဆို့တယ်လို့ဒီကနေ့ကြေညာလိုက်တာပါ။
美方上述行径严重干涉中国内政，严重违反国际惯例。中国内政
的这项规划，中国内政的地缘结构，苏苏娃娃文扬甩拍你啦，撇得喽。内政的个十三亿三亚穆瑞古勒秋跑你啦，撇喽。第二 ，American 的内政十三亿股提开四百里喽。第二，内政加一文尼塔纳标本样化全英啊标百里。第二，内政的个巴达伊勒勒昆三亚 American 的麦基森 Brown Bag 呢？American Congress လို့တော့ကတရုတ်နိုင်ငံဆိုင်ရာကော်မတီတို့ကိုလည်းတန်ခတ်ပိတ်ဆို့လိုက်တယ်လို့ပြောခွင့်ရဟွာကပြောပါတယ်။ Congress နဲ့အင်ဖြူတို့ကြားပူးတွဲဖွဲ့စည်းထားတဲ့အဲ့ဒီကော်မတီဟာတရုတ်နိုင်ငံရဲ့တရားဥပဒေစိုးမိုးရေးနဲ့လူခွင့်ရေးဆိုင်ရာကိစ္စတွေကိုစောင့်ကြည့်ဖို့ဖွဲ့စည်းထားခဲ့တာပါ။အထက်လွှတ်တော် Marco Rubio ကအဲ့ဒီကော်မတီရဲ့ပူးတွဲဥက္ကဋ္ဌဖြစ်ပြီး Chris Smith ကအဖွဲ့ဝင်နဲ့အရင်ကပူးတွဲဥက္ကဋ္ဌတာဝန်ယူခဲ့တာဖြစ်ပါတယ်။မကြသေးခင်ရက်တွေကပဲ American အစိုးရကရှင်ကျန်းပြည်နယ် Communist Party အကြီးအကဲချမ်းကွန်ကျူအပါဝင်တရုတ်အစိုးရအစင်းမြင့်အရာရှိတွေကိုတန်ခတ်အရေးယူကြောင်းကြေညာခဲ့ပြီးမှတရုတ်နိုင်ငံကအခုလိုတံပြန်အရေးယူမှုတွေပြုလုပ်ခဲ့တာလည်းဖြစ်ပါရဲ့ရှင်။ပြီးခဲ့တဲ့လတည်းတရုတ်နိုင်ငံရင်းမြစ်အရေးကိနှစ်ပတ်လည်အခမ်းအနားကိုခွင့်ပြုခြင်းမရဘဲဥဆောင်ကျင်းပမှုနဲ့ဆွဲချက်တင်ခံထားရသူဟောင်ကောင်ကထင်ရှားတဲ့လူခွင့်ရေးလှုပ်ရှားသူ73ယောက်ကိုတရားရုံးမှဒီကနေ့ရုံးထုတ်ပါရယ်။ပြီးခဲ့တဲ့ဇွန်လ4ရက်နေ့ကကြာရောက်ခဲ့တဲ့1989ခုနှစ်ဒီမိုကရေစီတောင်းဆိုတဲ့ကျောင်းသားတွေကိုနှိမ်နင်းခဲ့တဲ့နှစ်ပတ်လည်ခန္ဓာကိုပိတ်ပင်ထားတဲ့ကြားကဟောင်ကောင်သားထောင်တောင်းချီပြီးတော့ပါဝင်ဆင်နွှဲခဲ့ကြတာပါ။ဖျောင်းနိုင်ထွန်းမီကျင်းပတဲ့ဒီအောက်မေပွဲခန္ဓာကိုဟောင်ကောင်မှာနှစ်ဆင်ကျင်းပလာတာဟာနှစ်ပေါင်း30ကျော်ခဲ့ပြီဖြစ်ပေမဲ့ပြီးခဲ့တဲ့လကတော့ကိုရိုနာဗိုင်းရပ်စ်ဖြစ်ပေါ်နေတာကြောင့်ဟောင်ကောင်အာဏာပိုင်တွေကပထမဆုံးအကြိမ်ပိတ်ပင်ခဲ့တာပါ။ဒါပေမဲ့ထောင်တောင်းချီတဲ့ဟောင်ကောင်သားတွေကဗစ်တိုးရီယာပါပန်းချံကိုလာရောက်ပြီးတော့ဖျောင်းနိုင်ဆူတောင်းဝဲကျင်းပခဲ့ပြီးတဲ့နောက်အခမ်းအနားဥဆောင်ကျင်းပခဲ့သူ73ဦးကိုဟောင်ကောင်ရဲကဖမ်းဆီးခဲ့ပါတယ်။သူတို့ကိုအခွင့်မရဘဲလူစုလူဝေးလှုပ်ဖို့လှုံ့ဆော်မှုနဲ့ဆွဲချက်တင်ထားခဲ့တာဖြစ်ပြီးအပြစ်ရှိကြောင်းထင်ရှားရင်ထောင်နဲ့၅နှစ်အထိကြာခံရနိုင်ပါတယ်ရှင်။နယူးဇီလန်နိုင်ငံ Christchurch မြို့မွတ်စလင်ဗလီနှခုအတွင်းမှာပြီးခဲ့တဲ့နှစ်မတ်လကတနက်နေ့ဝင်ရောက်ပစ်ခတ်မှုကြောင့်အကြမ်းဖက်ဝါရဆွဲလုပ်ရက်နဲ့ဆွဲချက်ကျင်ထားသူဩစတြေးလျနိုင်ငံသား Brandon Tarrant ကနောက်လာအတွင်းစစ်ဆေးကြားနာမှုမှာကိုယ်တိုင်လျှောက်လဲကျဲပြေးသွားမယ်လို့ပြောပါရယ်ဒီတိုက်ခိုက်မှုကနယူးဇီလန်သမိုင်းမှာအဆိုးအဝါဆုံးဖြစ်ခဲ့တာပါပြီးခဲ့တဲ့တနင်္လာနေ့ Christchurch မြို့ဗဟိုတရားရုံးကြားနာမှုအတွင်းသူ့ရှေ့နေတွေကိုဖယ်ရှားပေးဖို့ Tarrant ကပြောတယ်လို့ရှေ့နေတွေကပြောပါရယ်ဗီဒီယိုကတဆင့်အကျိုးကြားနာစစ်ဆေးမှုအတွင်းမှာတရက်နဲ့အပြန်အလှန်ပြောဆိုခဲ့ပြီးတဲ့နောက်သူ့ရဲ့တောင်းဆိုချက်ကိုတရားသူကြီးကလက်ခံသဘောတူလိုက်တာပါတရက်ဟာသူ့လိုရဲ့ကိုသူကိုယ်တိုင်နားလည်သဘောပေါက်တာကိုတွေ့ရှိရတဲ့အတွက်အခုလိုခွင့်ပြုလိုက်တာဖြစ်ကြောင်းပြောပါရယ်ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်စစ်ဆေးကြားနာမှုတွေနှောင့်နှေးနေကြတာဖြစ်ပြီးအခုစစ်ဆေးမှုတွေကိုဩဂုတ်လ24ရက်နေ့မှာစတင်ဖို့စီစဉ်ထားပြီးတော့3ရက်ကျော်ကြာနိုင်မယ်လို့လည်းခန့်မှန်းထားပါရယ်ပြည်ရဲ့နှစ်မတ်လ15ရက်နေ့ကတိုက်ခိုက်မှုအတွင်းလူ50ဦးသေဆုံးခဲ့ရတဲ့ဒီဖြစ်ရပ်အတွက်အသက်29နှစ်အရွယ်လူပြူကြီးစိုးရေးဝါဒီတနတ်သမားတဲရန်ကိုလူသက်ဖို့ကြံစီမှုဆွဲချက်40အပြင်အကြမ်းဖက်ဝါဒဆွဲလုပ်ရတဲ့ဆွဲချက်တင်ထားတာဖြစ်ပါတယ်တိုက်ခိုက်မှုမပြုလုပ်ဖြစ်နိုင်ပိုင်းအလိုမှာတဲရန်ကလူမျိုးစွဲဝါဒတွေကိုအွန်လိုင်းကနေရေးသားခဲ့ပြီးတိုက်ခိုက်မှုကို Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာပါအော့ကလန်မြို့အကျဉ်းတော်မှာအကျဉ်းချနေတဲ့တဲရန်ကမလာရုံကတရားရုံးဗီဒီယိုကြားနာမှုတစ်ခုမှာအပြစ်ရှိကြောင်းဝန်ခံခဲ့ပြီးတော့အတနာခံခဲ့ပါလိမ့်ရှင်။အာဖဂန်နစ္စတန်မြောက်ပိုင်းဆာမာကန်ပြည်နယ်မှာဒီကနေ့အသေးခံကားဗုံးခွဲတိုက်ခိုက်မှုတစ်ခုကြောင့်ပြင်းထန်တဲ့ပောက်ကွဲမှုကြီးဖြစ်ပေါ်ခဲ့ပြီးနောက်မှာတိုက်ခိုက်သူတွေနဲ့အာဖဂန်တပ်ဖွဲ့ကြားအပြင်းအလန်ပြစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်။တိုက်ခိုက်မှုအတွင်းသေဆုံးသူရှိပေမဲ့အခုလက်တလောစီးရင်အတိအကျမထုတ်ပြန်နိုင်သေးတဲ့ကြောင့်တာဝန်ရှိသူတွေကပြောပါတယ်။ထိခိုက်ဒဏ်ရာရသူတွေရဲ့အရက်သားအများစုဖြစ်ပြီးကလေးငယ်တွေအပါအဝင်အနည်းဆုံး43ယောက်ဒဏ်ရာရထားတယ်လို့လည်းပြည်내စီးရုံအုပ်ခလီမူဆာဒစ်ကပြောပါရယ်ကာဗွန်ခွဲတိုက်ခိုက်တဲ့သူကပြည်내စုံစမ်းစစ်ဆေးရေးဌာနကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်ကြောင်းပြည်내ကောင်စီဒုတိယအကြီးအကဲမိုဟာမက်ဟာရှင်ဆာဝါရီကပြောပါရယ်အခုထိတော့တိုက်ခိုက်မှုကဘယ်သူလက်ချက်ဆိုတာကိုမသိရသေးပါဘူးဒ ဒါပေမဲ့ဒီနေ့ဤတဝိုက်မှာတာလီဘန်အကြမ်းဖက်တွေလှုပ်ရှားလေးရှိပြီးလက်တလုံးနေမြေတွင်တိုက်ခိုက်မှုတွေကိုပြုလုပ်လေးရှိပါတယ်ရှင်သောရရှင်များရှင်တင်းတင်းလာနေညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
မြန်မာနိုင်ငံမှာနိုဝင်ဘာလတည်းကျင်းပမယ့်ရွေးကောက်ပွဲအတွက်မဲပေးခွင့်ရှိသူတွေရဲ့စာရင်းကိုစနေနေ့ကစလို့ထုတ်ပြန်သွားမယ့်အကြောင်းပြည်အောင်စုရွေးကောက်ပွဲကော်မရှင်ဘက်ကကြေညာလိုက်တဲ့အကြောင်းကိုတင်ပြပေးသွားချင်ပါတယ်။ကျွန်မမိခါပါ။နိုဝင်ဘာ၈ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာမဲပေးခွင့်ရှိသူတွေစာရင်းကိုရက်ကွက်ကြေးရွာအလိုက်ဇူလိုင်၁၈ရက်နေ့ကစလို့ကြေညာပေးသွားမှာပါ။မဲပေးခွင့်ရှိသူတွေအနေနဲ့စီရင်မှာပါမပါစစ်ဆေးဖို့ကိုလေရန်ကုန်တိုင်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးကြည်ညင်းကတိုက်တွန်းထားပါတယ်
။ဟောတာနှစ်ပတ်လောက်ကြီးညာမယ်။အခုဟုတ်တယ်ဇူလိုင်8ရက်ပထမဆုံးအနေနဲ့ကြီးညာတာ။မပါဘူးပေါ့။ဥက္ကဋ္ဌကျန်နေခဲ့တဲ့ဒါမှမပါခဲ့တဲ့လူ။ပါခဲ့တဲ့လူပါနေတယ်ဆိုရင်တန်ကွက်တာလေ။ပါခဲ့ရတာမပါဘူးဆိုတော့အဲဒီကမဲလို့ကြီးတော့။ဆက်ဆံပုံစံနဲ့ကန့်ကွက်တာတော့ပြင်းနေတာတော့တွေ့လို့ရ။မဲယုံကြည်ကတော့ကျွန်တော်တို့ဟိုဒီမှာတော့ညာတော့အစစ်စစ်ပေါ့ညာတော့တိုင်းမှာမဲရုံ9000ကျော်ရှိတယ်မဲတနာကျင်းညာဒုတိယကြီးဆက်ကြည့်ကြအောင်ပါဟိုဒီညာအောင်ပါဆိုဒုတိယကြီးကြီးညာပြီးတဲ့ခါကျရင်တော့အဲဒီမဲရုံစီရင်ပါထွက်လာတယ
်14ရက်တိတိသက်ဆိုင်ရာရက်ကွက်ကြေးရွာအုပ်စုတွေမှာကြီးညာပေးသွားမယ်မဲစင်းဟာ2020အထွေထွေရေကောက်ပွဲအတွက်ပထမဆုံးအနေနဲ့ထုတ်ပြန်တာဖြစ်ပြီးဒုတိယပိုင်းအနေနဲ့ထပ်ပြီးလဲကြီးညာသွားဖို့ရှိတယ်လို့သူကပြောပါတယ်တမရောကမေဆန္နာရှင်စီရင်နဲ့ပတ်သက်လို့တော့တိတိကျကျမသိရသေးဘူးလို့ဦးကြည်ညင်းကပြောပါတယ်
။ဂါမီဒါစုတွေကိုကျွန်တော်တို့အဲဒီပါထဲမှာဆက်ရှိရနေပါကြီးညာဆက်ရမှာရဖို့တစ်ခါလဲဆောင်ရွက်နေပါတယ်။ဒီကနေ့နောက်ကျတော့လာဘယ်လိုဖြစ်လို့လဲဆိုတော့ရဆက်ရှိနေစီကြီးကစေရင်းကောက်ခိုင်းတာဟုတ်။အဲဒီအသက်လေးတွေကအကျဆက်ခဲ့ပြီးတော့နည်းနည်းဆောင်ကြအောင်လာ။အသက်ဆက်ရှိနေကြည့်တာဟုတ်။ဒီရင်ပါသုံးသက်တဲ့အသက်ချက်ချင်းနဲ့ပြည်ပြီးချေရဆိုတာလေးနဲ့တောက်တာဟုတ်ဒီရင်ကပဏမတော်သူကအခုကရေခောက်ပဲကျင်းပမဲ့နေရလို့ရင်ပါရှိရဆိုတော့လို့ရင်ပါရှိရနေမှာမဟုတ်အသက်ချက်ချင်းနဲ့ပြည်ပြီးချေရပြီဆိုတော့အဖြစ်တော်တော့အဲ့မှာလူရှော့ကျဲလို့ကျပါအဲ့ဒါကိုပြန်ပြီးတော့
ဒီချိန်မှာတော့ရန်ကုန်တိုင်းအတွင်းမဲပေးခွင့်ရှိသူအရေအတွက်ဟာ9သိန်းလောက်တိုးလာတယ်လို့ရန်ကုန်တိုင်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးကျင်းကြီးကပြောပါတယ်။လာမယ့်ရွေးကောက်ပွဲမှာရှင်ပြိုင်ဖို့ပြင်ဆင်နေတဲ့လူ့ဘောင်တဲ့ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကတော့မဲစင်းထုတ်ပြန်ကြေညာမှုမှာ2015တုန်းကကြုံခဲ့ရတဲ့အားနည်းချက်တွေကိုရှောင်ရှားနိုင်ဖို့ညှော်လင့်တယ်လို့သူကဆိုပါတယ်
။အခုဒီစစ်ဖြစ်နေတဲ့ဒေသရဲ့ရှိရလေ။မရခိုင်မှာဆိုတပြည်နယ်လုံးလို့လို့ပဲရှင်းပြည်နယ်တချို့ရှိတယ်။နောက်တစ်ခုကဒီဘက်ဟိုအရှိမြောက်ဘက်မှာနောက်တောင်ဘက်မှာဒေသတော်တော်များများကပြည်ရင်းစစ်ဖြစ်နေတဲ့ဒေသတွေမှာအဲ့ဒီဒေသတွေကမဲဆင်းတွေကိုကျွန်တော်တို့ပြစ်ပြစ်ဆုံးဆုံးမမှန်ကန်ဖြစ်အောင်ရနိုင်မလားမရနိုင်ဘူးလားဆိုတာကျွန်တော်တို့ကမေးခွန်းထုတ်ကြဖြစ်တဲ့ဒါတစ်ချက်ပေါ့နောက်တစ်ချက်ကဘာလဲဆိုတဲ့အခါကျတော့အထူးသဖြင့်နိုင်ငံတကာကိုရောက်နေတဲ့ပြည်ပနိုင်ငံအသီးသီးကိုရောက်နေတဲ့ရွှေပြောင်းအလုပ်သမားတွေရွှေပြောင်းအလုပ်သမားတွေကနဲတဲ့အရေးအတွက်မဟုတ်ဘူးကျွန်တော်တင်တဲ့တန်းနဲ့ချီရှိရလို့တင်တယ်။ဒါအဲ့ဒီရှေ့ပြောင်းအလုပ်သမားတွေမဲပေးနိုင်မှုကိစ္စနဲ့တိုးတက်မဲအစင်းအရေးအတွက်ပေါ့နော်။အဲ့ဒါတွေကိုတိတိကျကျမှန်မှန်ကန်ကန်ပြအောင်ဘယ်လောက်ထိလုံနိုင်မလဲဆိုတာကတော့ခက်မှန်းတော်ခက်တယ်လို့ကျွန်တော်အနေနဲ့ပြောချင်တယ်ဗျ
။မဲစင်းတွေတရားဝင်ထုတ်ပြန်တဲ့အခါကိုယ့်နာမည်မပါခဲ့ရင်သတ်မှတ်ထားတဲ့ပုံစံသုံးလို့ခေါ်တဲ့မဲဆန္ဒရှင်စင်းမှာဖြည့်သွင်းပေးရင်တောင်းဆိုတော့ကိုသတ်မှတ်ထောက်ထားရည်နဲ့တကွတင်ပြတောင်းဆိုဖို့ရွေးကောက်ပွဲကော်မရှင်ကတိုက်တွန်းထားပါတယ်။မဲစင်းပါအချက်လက်တွေမှားယွင်းနေတာတွေပေဆုံးသူတွေပါဝင်နေရဆိုရင်တော့ပုံစံလေးလို့ခေါ်တဲ့အချက်အလက်ပြင်ဆင်ပေးဖို့တောင်းဆိုတော့ကိုသတ်မှတ်အထောက်ထားတွေနဲ့အတူတင်ပြကပယ်ဖြတ်သွားဖို့လည်းပြောဆိုထားပါတယ်ရှင်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားပါတယ်။
ကျန်တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့ နေ့စဉ်ည9:00 ကနေ9:00ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေကြပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်လက်နက်ကန်မီးပခတ်တွေဆက်လက်ဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်မှာစစ်တပ်ကတန်တရားနဲ့ဖမ်းဆီးသူတွေတိုးလာနေတဲ့အကြောင်းပြောပြပေးပါမယ်ကျွန်တော်တန်နိုင်ပါရခိုင်ပြည်နယ်ရန်ကြီးနယ်ကြောက်ဖြူမြို့နယ်တွေမှာပိကိတစနေနေ့ကစလို့တန်တရားနဲ့ဖမ်းဆီးခံထားသူ9ဦးထဲမှနေရှိနေတယ်လို့ဒေသခံတွေကပြောကြားပါတယ်ရန်ကြီးမြို့နယ်အလီချောင်းကျေးရွာကဒေသခံ6ဦးကိုတော့ပိကိတစနေနေ့မှာပဲတပ်မတော်ဖက်ကဖမ်းဆီးသွားတယ်လို့ကျေးရွာအုပ်ချုပ်ရေးမှူးဦးမြင့်လွင်ကပြောပါတယ
်ညောင်ညောင်မုံလုံးလိုက်တော့ဖားတာတွေလေငေါ်ရဖားတယ်ငေါ်ရဖားပြီးတဲ့အခါတရားကိုတော့ညှိထုတ်ဆိုတဲ့အတော့ညှိမှမထွက်ဘူးနာတာစိတ်နိုင်လားမှာလေဖန်တော့တရားကိုပန်းခိုင်းတယ်ညှိထုတ်ဆိုတာအဲ့ဒီကျေးဇူးတော်ရှင်မြတ်တိကိုခေါ်တယ်ဒီမြေကိုရပြီးနာတနိုင်လာမှာတကားဆုံးမြတ်သွားဆိုတော့ကျွန်တော်အောက်ကျောင်းမှဒီကိစ္စထားလို့ခေါ်ရမယ်သူကလူထားလို့ပြတော့နောက်နေပြီဒီကိစ္စနဲ့ဒီမှာပြောခဲ့တယ်ဘာလုံးဘာပဲခါခါခါရပါပဲရှားရကျွန်တော်ကတော့မရှိသေးပါဘူးသူကဘယ်မှာထပ်ကျွန်တော်မသိဘူးကျွန်တော်လည်းမသိဘူးစိတ်တမရပါဘူးစိတ်တွေနဲ့ကျွန်တော်ကြံ့ဟောဟုတ်ပါနဲ့ရှိသောသူကတော့တော့ကနေပြီးတော့ကျွန်တော်ကဒါကလည်းစိတ်ဆင်းလို့ရှိရတဲ့ဘာလို့လဲဘာလို့လဲတော့အောက်ကျောင်းမှာအောက်ကမရှိသေးပါဘူး
ရှောင်းလေကြီးပါဟာကြောက်ကြူရန်ကုန်ကလိုင်းဘေးမှာတည်ရှိတာဖြစ်ပြီးဒေသခံအများစုကလေယာဉ်လုပ်ငန်းနဲ့ငါးဖမ်းလုပ်ငန်းကိုလုပ်ကွင်ကြတာလည်းဖြစ်ပါတယ်အခုလိုဒေသခံတွေဖမ်းဆီးခံရတာကြောင့်ဒေသခံတွေကြောက်လန့်နေကြတယ်လို့အလီချောင်းကြီးပါအုပ်ချုပ်မှုဦးမြင့်လင်ကဆက်ပြောပါတယ
်ငါကတော့ဘာဖြစ်ရှင်မလဲကိုကဒီလိုဖြစ်တာတော့မကူဘူးဘာလို့ဖြစ်ကြလဲတကယ်ပြောရင်ကိုကတိုးနေကြတယ်ကကိုကကျွန်တော်တို့ချင်းကောက်ဆုပ်ရှင်ကြတယ်ဟိုကောက်ဆုပ်တမတော်ရဲနဲ့မရောက်ခင်နေတယ်လူသားတွေမရှိဘူးဘာလို့ဒီလိုဖြစ်ကြလဲဆိုပြီးဒီတက်မှာကျွန်တော်ကစိတ်ကြိုးတော့မလို့ထပ်ထပ်နေတယ်
။စနေနေ့မှာပဲကြောက်ဖြူမျိုးနဲ့ဆိုင်ခုံကြီးရွာကအုပ်ချုပ်ရေးမှူးပါဝင်ဒေသခံနှစ်ယောက်ကိုတစ်ပေါက်တောင်ရေတပ်စခန်းကဖမ်းဆီးတော့တယ်လို့လေဒေသခံရွာသားတူကပြောပါတယ်
။ဟုတ်ကဲ့ကျွန်တော်တို့ရောတရနေ့ဟောကစနေပိုင်းဒီနေ့မနေ့ပိုင်းဟော၃နိုင်လောက်က၃နိုင်ကျော်လောက်ကနေရောဒီတစ်ပေါက်တောင်ရေတပ်စခန်းထဲမှာကျွန်တော်နေတော့ရောလာပါတယ်။အဲ့ဒီတော့ဒီလိုလုံးကိုဝိုင်းပြီးတော့ရောကလူတွေအော်ရောက်ကြအောင်မိမတော့အကုန်လုံးကိုစာမျက်နှာကိုခေါ်ပြီးတော့ဖြစ်ပါတယ်အဲစစ်ပြီးတော့အဲ့ဒီတဲမှာဟိုဖုန်းတိုင်းမှာတန်ဖိုးရတဲ့ပုံလေးကြည့်တယ်ဆိုရင်နှစ်ယောက်အဲ့နှစ်ယောက်ကိုဖမ်းတော့ပါရောညနေဟိုညနေတနေ့လောက်ကိုဟိုတိတ်တော့တိတ်တော့ရေးတဲ့စကောင်းခေါ်တော့ပါရဲ့အဲ့မှာအောက်ဆိုင်မှုကခေါ်တော့ရေးပါပါအဲ့စစ်စစ်ပေါ်တော့တော့ဖြစ်တော့ပ
ါတမတော်ဖက်ကတော့ဒေသခံတွေဖမ်းဆီးခံရတာနဲ့ပတ်သက်ပြီးအတင်းမပြုတ်နိုင်သေးကြောင်းတမတော်သတင်းမှန်ပြန်ကြားရေးဖွေပြောခွင့်ရဘူရှောက်ထွန်းထွန်းညီကပြောပါတယ
်ခုနခရမ်းလေးတဲ့တင်းနဲ့ပတ်သက်လို့တော့ကျွန်တော်တို့ပြန်ပြောရမယ်ဆိုလို့ရှင်ကကျွန်တော်တို့ဟိုစီစစ်ပေးပါမယ်ဒါပေမဲ့ခုနပြောတဲ့စီစစ်ပေးပါမယ်လိုအပ်တဲ့အကြောင်းအရာချက်လက်တွေတိပို့တော့သက်ဆိုင်ရာငွေကြေးကအနာပိုင်ဖွဲ့စည်းတွေရှိပါတယ်သူတို့ဒီမှာတုံ့ပြန်ကြည့်ပါ
နော်ခိုင်ပြည်နယ်မြောက်ပိုင်းကပုံနှကြောင်းနဲ့ရတိတော်မျိုးနေဖက်တွေမှာလည်းပြည်ထရေးပိုင်းကပြစ်ခတ်မှုတွေဖြစ်ပေါ်ခဲ့တာကြောင့်ဒေသခံတွေထိခိုက်ဒေဆုံးဒဏ်ရတာတွေလည်းရှိသလိုတိုက်ပွဲတွေအရသားတွေဖမ်းဆီးခံရတာတွေလည်းရှိနေပါတယ်တိုက်ပွဲတွေကြောင့်အရသားတွေမျိုးစားပင်ကိစ္စဖြစ်နေတဲ့အပေါ်စိုးရင်ပူပန်တဲ့သဘောထားတွေကိုလည်းကုလသမဂ္ဂနဲ့နိုင်ငံတကာလူခွင့်ရဖွဲ့တွေကပြောဆိုထားကြပါတယ်ကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေတင်ပြပို့ထားပါတယ်
ခိုင်ပြည်နယ်မောင်တော်မြို့နယ်နဲ့ရတိတာမြို့နယ်အစပ်တွေမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့နှစ်ရက်ဆက်တိုက်တိုက်ပွဲဖြစ်ပွားနေပြီးတိုက်ပွဲတွေကြောင့်အရသာစီးဆိုင်မှုနဲ့ဘေးလွတ်ရာတိမ်းရှောင်နေရတဲ့အခြေအနေကြောင့်တင်ဆက်ပေးချင်ပါတယ်ကျွန်တော်နိုင်ကွင်းအိမ်ပါမနေ့ကနေ့ဒီကနေ့အထိရတိတာမြို့နယ်တွင်မြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်ပွားခဲ့ကြောင်းရခိုင်လက်နက်ကိုင်အဖွဲ့ပြောခွင့်ရခိုင်ဒုက္ခကပြောပါတယ
်ရတိတာမြို့နယ်ဒီအန်ဒယ်ဘက်မှာဒီပင်လေကမ်းခြေတစ်ချောက်ပေါ့နော်အဲ့ဒီဘက်မှာမနေစာလေးတိုက်ပွဲဖြစ်တာတွေရှိတယ်ဒီနေ့လေးတိုက်ပွဲကတော့ဆက်ဖြစ်နေတယ်ဗျဟိုအဲ့ဒီမှာဒီစစ်တပ်ရောနေကြားဆောင်ရောအကုန်လုံးပေါင်းပြီးတော့မှသူတို့ထိုးစစ်ဆင်လာတဲ့အတွက်ကြောင့်မလို့အဲ့ဒီဘက်မှာနှစ်ရက်ဆက်တဲ့ဟိုတိုက်ပွဲတွေဟိုဖြစ်နေတာရှိတယ်ဗျမနေစာဖြစ်တဲ့တိုက်ပွဲတွေမှာတော့ဒီမြန်မာစစ်တပ်ဘက်ကလည်းထိခိုက်ကြဆုံးမှုတွေရှိတယ်ကျွန်တော်တို့ဒီလက်နက်ခရမီးကြောက်တွေလည်းသိမ်းဆည်းရမိတာတွေရှိတယ်နောက်ကျွန်တော်တို့ဘက်ကလည်းထိခိုက်ကြဆုံးမှုတချို့တော့ရှိတယ်ဗျ
လက်ရှိရေတိတ်တာမြို့နယ်မှာမြန်မာစစ်တပ်ဘက်ကအင်အားထပ်မံဖြစ်တင်းလာလို့တိုက်ပွဲဆက်လက်ပြင်းထန်နိုင်တယ်လို့လည်းခိုင်ဒုက္ခကပြောပါတယ်။ဒီလိုတိုက်ပွဲဖြစ်ပွားခဲ့လို့ချိန်ကာလကြီးဝသားတို့ထိခိုက်တန်ရာရရှိပြီးအနီးနားရွာသားတွေကလည်းဘေးလွတ်ရာသိမ်းရှောင်နေရတယ်လို့ရေတိတ်တာမြို့နယ်ကုညီရေးဖွဲ့ကကိုဘက်ကကပြောပါတယ
်။ဆင်းရဲမှုဖြစ်မှာဒီမှာလက်လက်ကြည့်ရမှာရွာသားရောင်းရတဲ့အရာတွေတော့ချိန်ချင်းမှာပြည်တဲ့ကောင်ချိန်ချင်းဒီနားမှာရှိတဲ့ကြည့်ရတော့ခက်ပြီးဆိုတော့ခမ်းမင်းကတော့ခမ်းမင်းကတော့ခက်ပြီးနေကြတယ်
ဒီနေ့နေ့ပိုင်းချင်းကလေးကြီးဝါနီဖြစ်ပေါ်တဲ့တိုက်ပွဲမှာရွာသား၃ဦးတန်ရင်ရရှိသွားပြီးနိစ္စရကျမ်းမာရေးမှုစီမှာစေကူတာမှုခံရတယ်လို့ချင်းကလေးရွာသားတို့ကပြောပါတယ်တိုက်ပွဲဖြစ်စဉ်ကြောင့်ချင်းကလေးကြီးရွာပါဝင်ဒုံပိုက်ကြီးရွာကရွာသားတွေကလည်းပြက်ရွာကနေသိမ်းရှောင်နေရတယ်လို့ဒုံပိုက်ကြီးရွာအုပ်ချုပ်ရေးမှူးကပြောပါတယ်
အော်တိုက်ပွဲကတော့ပြင်းထန်နေမှာချင်းကလေးရွာသားတွေအကုန်လုံးဆက်ပြေးလာကြတယ်ဒီကျွန်တော်ဟိုဒုံမရဲ့အောင်ပလာရဲ့နေဆက်လို့ရတယ်ဆက်ပြေးလာရတယ်ချင်းကလေးမှာတော့တရားမှမရှိတော့ဘူးဆွဲပြေးလို့မရတော့ခလေးတွေခလေးအမြဲတမ်းလာပြီးတော့ပြေးပြေးရတယ်အဲ့လိုမျိုးရှိတယ်ဒုံမမှာတော့ခြောင်နဲ့လည်းခြောင်နဲ့ရှိတဲ့လူတွေလည်းရှိတယ
်ချင်းကလေးကြေးရွာနဲ့အနီးဝန်းကျင်ရွာသားတွေဟာအောင်ပလာအောင်စိတ်အငူမော်ကုန်းတန်းတန်ချောင်းကြေးရွာဘက်ကိုထွက်ပြေးသိမ်းရှောင်နေရတယ်လို့သူကဆိုပါတယ်ထွက်ပြေးသိမ်းရှောင်လာတဲ့ရွာသားတွေအတွက်သက်ဆိုင်ရာကြေးရွာကစားတော့ရွေးတဲ့ကူညီပေးဆောင်နေကြရပါတယ်ရတိတော်မြို့နယ်ချင်းကလေးကြေးရွာဘက်တိုက်ပွဲဖြစ်ပွားနေတာနဲ့ပတ်သက်လို့တမရဘက်ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်မရရှိခဲ့သလိုတမရဘက်ကသတင်းထုတ်ပြန်တာလည်းမတွေ့ရပါဘူးကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ
်ကြောင်မဲမြို့ဆန္ဒပြပွဲမှာဥဆောင်ခဲ့သူတွေကိုတရားစွဲဆိုအရေးယူဖို့ကြိုးပမ်းနေတာတွေကိုရုပ်သိမ်းဖို့နဲ့လူတို့ကိုအစိုးရကကာကွယ်ပေးဖို့ရက်ဖက်ဖွဲ့စည်း200လောက်ကတောင်းဆိုကြတဲ့သတင်းကိုတင်ပြပါမယ်ကျွန်တော်မိုးစောပါပြီးခဲ့တဲ့လကုံပိုင်းကရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်အတွင်းမှာအစိုးရကြံပေါ်တဲ့ RCSS ကိုရှမ်းတပ်ဖွဲ့အကြားဖြစ်ပွားတဲ့တိုက်ပွဲဖြစ်စဉ်မှာအရသာတဦးသေဆုံးပြီးနှစ်ဦးဒဏ်ရာရခဲ့တဲ့အပေါ်ဒီလ10ရက်နေ့မှာထောင်ထဲချီတဲ့ပြည်သူတွေကကြောင်မဲမြို့မှာကြံပေါ်ကိုကန့်ကွက်ဆန္ဒပြခဲ့တာပါအဲ့ဒီနေ့မှာပဲတမ်ဘရော့သတင်းမှန်ပြန်ကြားရေးအဖွဲ့ကဒီဆန္ဒပြပွဲဦးဆောင်သူ၃ဦးကိုသက်ဆိုင်ရာဌာနတွေကငင်းချမ်းစွာစူဝေးခြင်းနဲ့ငင်းချမ်းစွာစီတမ်းလှည့်လည်ခြင်းဆိုင်ရာပုံမှန်19ကုသရောဂါနှိမ့်နေဆိုင်ရာဥပဒေပုံမှန် 18 တိုးနဲ့အမှုဖွင့်ရေးယူသွားမှာဖြစ်ကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်ဆန္ဒပြခေါင်းဆောင်၃ဦးကိုဖမ်းဆီးမဲ့ဆိုတာနဲ့ပတ်သက်ပြီးအရက်ပဲလူမှုအဖွဲ့အစည်းတွေရဲ့သဘောထားကိုကျွန်းတထောင်မြေ Foundation Director ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဒေါ်နန်းဝါနုကအခုလိုပြောပါတယ
်ဆန္ဒထုတ်ဖော်တဲ့တိတ်ဆိုင်ရက်ကလည်းသူတို့ကဥပဒေအရခွင့်ပြုချက်ကတောင်းတယ်အဲအဒီကြီးဆရာလူအခွင့်အရေးကြီးညာအဒန်းနဲ့2008အဖွဲ့အစည်းပေါ်အခြေခံဥပဒေအရနိုင်ငံသားရဲ့မူလခွင့်အရဆန္ဒပြခဲ့တဲ့ပုဂ္ဂိုလ်တွေကိုတရားမစွဲဖို့ဒီတော့စုအစိုးရကပြည်နယ်အစိုးရကတည်တူလူထုတွေကိုကာကွယ်ပေးဖို့ပေါ့နော်ကျမတို့ရပ်ဖက်ဖွဲ့စည်းတွေကတနိုင်ကံလုံးအတိုင်းအတာအနေနဲ့ထုတ်ပြန်ကြေညာချက်ထုတ်ပြန်ခြင်းဖြစ်ပါတယ်ရှင
်ထုတ်ပြန်ခြင်းမှာတော့ကြောင်မဲမြို့နယ်ကဖြစ်စဉ်အပေါ်အစိုးရကြံပေါ်အနေနဲ့စုံစမ်းစစ်ဆေးပေးဖို့လည်းတောင်းဆိုထားပါတယ်ဒီတောင်းဆိုချက်တွေအပေါ်ရပ်ဖက်လူမှုအဖွဲ့အစည်း200နီးပါးလောက်ကပူးပေါင်းပါဝင်ကြကြောင်းလည်းအခုလိုဆက်ပြောပါတယ်
ကျမတို့ကတော့အဖွဲ့ပေါင်းကတော့မနေ့ရက် statement ထုတ်တဲ့ချိန်မှာ149ဖွဲ့ပေါ့နော်အခုကတော့ထပ်ပြီးတော့ပေးလာကြတယ်ဆိုတော့192ဖွဲ့တော့အခုတော့ရှိသွားပြီပေါ့နော
်ဆန္ဒပြပွဲဥဆောင်သူတွေကိုဖမ်းဆီးအရေးယူမှုနဲ့ပတ်သက်ပြီးကြောင်မဲမျိုးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဆိုင်ထွန်းဝင်းကအခုလိုပြောပါတယ်
ခုတင်ပြီးတော့ရည်ယူမယ်လို့ပဲကြားရတယ်ဒါပေမဲ့ဟိုတရားရုံးကနေပြီးတော့ဟိုဟာစိတ်ခေါ်စာတွေပါတယ်ပြီးတော့ကျွန်တော်ခုချိန်လေးမကြားရသေးဘူးဗ
ျဆန္ဒပြပွဲဖြစ်စဉ်ကိုပွင့်လင်းမြင်သာမှုရှိရှိဆွေးနွေးဖြေရှင်းမယ်ဆိုရင်ပြည်လဲသွားမှာဖြစ်ကြောင်းလဲဦးဆိုင်ထွန်းဝင်းကတုံ့တက်ပါတယ
်ဒါကတစ်ဖက်ကကြည့်ရင်ပြည်သူတွေလှုပ်သွားတဲ့ဆန္ဒပြပွဲကမှန်နေတယ်ဖြစ်နေတယ်ဒီဒါလူခွင့်ရေးစိုးရိမ်မှုကိုတော့တောင်းဆိုတာဖြစ်တယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဗျာတစ်ဖက်ကအစိုးရဘက်ကရောကျွန်တော်တို့ဒီပြည်လူစုရောနောက်ကကျွန်တော်တို့ဒီလိုတော့ကိုယ်စေပိုင်းကရောပေါ့နော်ပြန်လဲမြင်တာပြီးတော့ကျွန်တော်ကဆွေးနွေးညှိနှိုင်းမယ်ဆိုလို့ရှိရင်ဒါပြီးသွားမယ်အနေအထားမှာရှိတယ
်။နှလုံးစင်မှာတော့ကျမရောကစုံစမ်းစစ်ဆေးဖို့ပြင်ဆင်ဆောင်ရွက်နေကြောင်းပြောပါတယ်။ကြောင်မဲမြို့နယ်ပန်းချင်းကျေးရွာမှာဇွန်လ29ရက်နေ့ကကျမရောစစ်ကြောင်းကပြစ်ခတ်တာကြောင့်အရသာတဦးသေဆုံးပြီးအမျိုးသမီးတဦးထိခိုက်ဒဏ်ရာရခဲ့တယ်လို့လမ်းပြတဦးရိုင်းနဲ့ခံရတယ်လို့ဒေသခံတွေကပြောဆိုပါတယ်။ကြောင်မဲမြို့နယ်လွှတ်တော်ကိုယ်စားလှယ်တွေကလည်းဒီပြစ်ခတ်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးပေးဖို့အတွက်လူခွင့်ရေးကော်မရှင်ကိုမြစ်တရားခံထားပါတယ်။တမ်ရော်သတင်းမှန်ပြန်ကြားရေးအဖွဲ့ရဲ့ထုတ်ပြန်ချက်မှာတော့ဒီတိုက်ပွဲဖြစ်စဉ်မှာလက်နက်ငယ်ထိမှန်တာကြောင့်ရသားတူတေဆုံးပြီးနှစ်ဦးထိခိုက်ခဲ့ကြောင်းဖော်ပြထားပေမဲ့ဘသူလက်ချက်ဆိုတာတော့ရှင်းရှင်းလင်းလင်းဖော်ပြမထားပါဘူး။ကျွန်တော်မိုးစောပါရန်ကုန်မြို့ကသတင်းပေးပို့တာဖြစ်ပါတယ်။
ဒီရောရဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ဝေဖန်ကြံပေးစာရေးခြင်းနဲ့ ဗီအိုအေကနေမြေတာဒေးလက်ဆောင်ပါခြင်းနဲ့နေ့စဉ်ကျင်းလည်ဘဝမှာတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းကြရတယ်ဆိုရင်တော့ VOE ကိုစာရေးသားနိုင်ကြပါတယ်ရှင်။ကျွန်တော်တို့ VOE မြန်မာဝိုင်းလိပ်စာက VOE မြန်မာဝိုင်းစီစဉ်တဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြို့နယ်ရန်ကုန်မြို့ဖြစ်ပါတယ်ရှင်။ email ရေးဖို့မယ်ဆိုရင်လည်း email လိပ်စာက bemis@voenews.com ဖြစ်ပါတယ်။
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ကိုစိုးရိမ်နေတဲ့ကြားမှာပဲမြန်မာနိုင်ငံတဝမ်းကအခြေခံပညာကျောင်းတွေကိုပြန်ဖွင့်တော့မှာမို့ဒီကနေ့စတင်ကျောင်းအပ်နေကြတဲ့အကြောင်းကိုပြောပြပေးပါမယ်ကျမအင်တနာထွန်းပါ COVID-19 ကပ်ရောဂါကြောင့်အခြေခံပညာကျောင်းတွေကိုပုံမှန်ကျောင်းဖွင့်ရက်တွေထဲတစ်လကျော်နောက်ကျပြီးမှဒီလဇူလိုင်လ22ရက်နေ့မှာပြန်ဖွင့်မှာဖြစ်တာကြောင့်စတင်ကျောင်းတွေမှာကျောင်းအပ်ဖို့ဒီကနေ့ပဲစတင်လက်ခံနေကြတာပါသေဆုံးသူ6ဦးနဲ့ယောဂကူးစက်မှုအတည်ပြုလူနာ300ကျော်သာရှိတဲ့မြန်မာနိုင်ငံမှာကျောင်းတွေပြန်ဖွင့်တဲ့အခါကျန်းမာရေးအတွက်ကာကွယ်ရေးအစီအမံတွေနဲ့ပြင်ဆင်ထားတယ်လို့လည်းကျန်းမာရေးတာဝန်ရှိသူတွေကပြောပါရယ်။ကျောင်းအားလက်ခံတဲ့အခါဆရာဆရာမတွေနဲ့ကျောင်းသူကျောင်းသားတွေကို6ပေစီချနေကြဖို့ကျောင်းလာအပ်တဲ့ကျောင်းသားတွေကိုအပူချိန်တိုင်းပြီးအပူချိန်မြင့်တဲ့သူတွေတွေ့ရင်ကျောင်းနဲ့ချိတ်ဆက်ထားတဲ့ကျန်းမာရေးဌာနတွေကိုပို့ပေးတာမျိုးတွေလုပ်ဖို့အစီအစဉ်ထားတယ်လို့အခြေခံပညာဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတင်မဝင်းကပြောပါရယ်။
ဒီညလေသင်ချုပ်ပြီးတော့မှဒီနေ့ပရမအုံဆုံးကျောင်းအနေနဲ့ဒီမဲ့ပရမအုံဆုံးနေမှာတောင်းသားတနိုင်ငံလုံးတိုင်းတာဘလောက်အပ်တယ်ဆိုတာဆရာဆင်းလုပ်ခိုင်းတာပါအခုကကျောင်းတိုင်းမှာတော့ဆရာတို့ကဒီအရန်ကန်းဆိုပြီးတော့ထားပြထားတယ်အဲအရန်ကန်းထဲမှာမနက်နေလို့ရအောင်လူနာဂရင်းတို့အနည်းဆုံးတစ်ခုသာစီစဉ်ထားတယ်ကရထိုင်လေးတွေလည်းပဲတက်တော့တက်တာထိုင်နေအောင်ဆေးကုံတော့ဆရာတို့စီစဉ်ခိုင်းထားတယ်ပေါ့ဒါကတော့မြို့ပေါ်မှာတွေ့ရတဲ့နေသားပေါ့ဗျ
တချို့ကြေးရတွေကကျောင်းတွေမှာတော့ကက်ယောဂကာကွယ်ရေးအစီအမံတွေအားနည်းနေစေဖြစ်တဲ့အတွက်ထိရောက်တဲ့ပြင်ဆင်မှုတွေလိုအပ်နေတယ်လို့လည်းပြောပါရယ်။ကျောင်းအပ်နိုင်ရေးကာလနဲ့ကျောင်းတက်ချိန်တွေမှာကက်ယောဂကိုကာကွယ်နိုင်ဖို့စီမံထားတာနဲ့ပတ်သက်လို့နေပြီးတော့အထက်ကစက်တကကျောင်းအုပ်ဆရာမကြီးဒေါ်မုံမုံအောင်ကအခုလိုပြောပြပါရယ်
။ထူးခြားတဲ့အပူချိန်ရှိတဲ့ကလေးတတ်မှတ်ထားတဲ့အပူချိန်နဲ့ကျော်လွန်နေတဲ့ကလေးများရှိခဲ့မယ်ဆိုရင်သူတို့ကိုအရန်ကန်းမှာခဏနားနေခိုင်းပြီးတဲ့အခါကျတော့ဒီကျောင်းနဲ့ချိတ်ဆက်ထားတဲ့ညစ်တဲ့ဆက်သွယ်ထားတဲ့ကျန်းမာရေးဌာနတွေနဲ့ချိတ်ဆက်ပြီးတော့မှသူ့ကိုဆက်လက်ပြီးတော့မှကျန်းမာရေးဆောင်ရှားမှုပေးသွားနိုင်အောင်လည်းကြိုတင်ပြီးတော့မှပြင်ဆင်ထားပါတယ်။နောက်တနေ့ကိုလည်းဒီ Must Day နဲ့ဖေရှိရင်းနဲ့အချိန်ကြီးအကြာကြီးမနေနိုင်တာဖြစ်တဲ့အတွက်စာတင်ခြင်းကိုလည်းအထက်ကသတ်မှတ်ပေးထားတဲ့အချိန်မှာတနေ့ကို၄နာရီပဲကျွန်တော်တက်ကြရမှာဖြစ်ပါတယ်။
အခြေခံပညာအထက်တန်းတက်ကြရမယ့်ကျောင်းသားကျောင်းသူစုစုပေါင်း12သိန်းနီးပါးအတွက်ယောဂအကာအကွယ်ပစ္စည်းတွေကိုပေးဝေးတာကက်ယောဂကာလလူတိုင်းလိုက်နာကြရမယ့်ဆောင်ရန်ရှောင်ရန်တွေကိုလည်းတတိပေးထားပါရယ်မြန်မာနိုင်ငံမှာ COVID-19 ယောဂကူးစက်မှုကြီးကြီးမားမားမတွေ့ရပေမဲ့လည်းကျောင်းသားမိဘတွေကြားမှာတော့ကျောင်းဖွင့်ချိန်အတွက်စိုးရိမ်နေကြပါရယ်အထက်တန်းကျောင်းသူတယောက်ရဲ့မိခင်ဒေါက်ခင်နှင်းယူကတော့မဖြစ်မနေကျောင်းတက်ရတဲ့အခါကျန်းမာရေးအတွက်တတိထားဖို့သတိဖြစ်သူကိုမှာထားတယ်လို့ဆိုပါရယ်
အခုလည်းဒီကိုဗစ်ကြောင့်ယောဂါချစ်မှာစိုးရိမ်နေဒါပေမဲ့လို့ကိုကသူ့ကိုပြောထားတယ်အခြေအနေတစ်ခုခုကိုအခုချိန်မဲ့ဖြစ်စီချောင်းနေနေဟတ်တာပဲဖြစ်စီအခြေအနေမကောင်းတာနဲ့တပြိုင်တည်းဖုံးလန့်ဆက်အဲ့လိုမျိုးနှမ်းထားတယ်အတော့အလာကြောင့်လို့ရှိရင်လည်းအပြင်သားအကြီးမဖြစ်ဘူးဒီအတွင်းထဲကလူကတိတ်ပြီးမစိုးရိမ်ဘယ်မှမသွားတဲ့လူကြောင့်ကျင်းလူနဲ့ခွက်ကြောင်လူပြင်းချီရပါလားမဟုတ်ဘူး။အဲကြောင့်ကလေးတွေကပြေးစံတာလေးမကြိုက်ဘူး။
ကျောင်းသားတွေကိုကျန်းမာရေးဝန်ကြီးဌာနရဲ့လမ်းညွှန်ချက်တွေနဲ့အညီတရက်ကို6ပေမဖြစ်မနေခြားထားဖို့ညွှန်ကြားထားပြီးတော့ကျောင်းသားတွေကျောင်းသားမိဖတွေနဲ့ဆရာဆရာမတွေလိုက်နာရမယ့်ကိုဗစ်နဲ့ပတ်သက်တဲ့ဆောင်ရန်ရှောင်ရန်ကိစ္စတွေကိုအသိပေးထားပြီးဖြစ်ပါတယ်။မြန်မာတိုင်းနိုင်ငံလုံးမှာရှိတဲ့မူလာတန်းအလဲတန်းအထက်တန်းကျောင်းသားကျောင်းသူတွေဆရာဆရာမတွေနဲ့ပညာရေးဌာနကရုံးဝင်ထမ်းတွေစုစုပေါင်း10တန်းကျော်ကိုနှာခေါင်းစီးဖိတ်ရှိတ်တွေပေးဝေနိုင်ဖို့အစဉ်အသင့်ပြင်ဆင်ထားတယ်လို့လည်းဒေါက်တာတင်မဝင်းကပြောပါတယ်ကိုဗစ်ကာလမှာကျောင်းတွေပြန်ဖွင့်နေဆိုပေမဲ့ကျန်းမာရေးဝန်ကြီးဌာနရဲ့လမ်းညွှန်ချက်တွေအတိုင်းအတိအကျပြင်ဆင်ထားတာကြောင့်မိဘတွေအနေနဲ့စိုးရိမ်မနေပဲကူးစက်ယောဂါကကာကွယ်နိုင်ဖို့ကိုပူးပေါင်းဆောင်ရွက်ကြဖို့အခြေခံပညာဦးစီးဌာနကတိုက်တွန်းထားပါတယ်ရှင်။ကျမအင်တနာထွန်းမရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
။မြန်မာနိုင်ငံကနေရာတချို့မှာမိုးတဲထန်ရေးကြီးမှုတွေကြောင့်ဒေသခံတွေဘေးလွတ်ရာပြောင်းရွှေ့ခဲ့ရတဲ့အခြေအနေကိုပြောပြပေးပါမယ်။ကျမကတော့စုစုပါမြန်မာနိုင်ငံအထက်ပိုင်းဒေသတွေမှာမကြသေးခင်ရက်တွေအတွင်း AR မြစ်ရေစတိုင်မြင့်တက်လာနေတာကြောင့်ရေကြီးနိုင်တဲ့အန္တရာယ်သတိထားဖို့ကိုမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတိပေးထားသလိုရာနဲ့ချီတဲ့ဒေသခံတွေကိုလည်းဘေးလွတ်ရာပြောင်းရွှေ့ပေးထားရပါတယ်။ မိုးလေဝသနဲ့ဇလားပြည်သားညွှန်ကြားမှုဦးစီးဌာနလက်ထောက်ညွှန်ကြားရေးမှူးဦးမျိုးထွန်းဦးကတော့ဒီသတင်းပတ်ထဲမှာမိုးရော့နေမယ်လို့ခန့်မှန်းထားတဲ့အတွက်စိုးရင်ရေမက်အထိရောက်နိုင်တဲ့အန္တရာယ်မရှိပေမဲ့သတိထားဖို့လိုတယ်လို့ပြောပါတယ်
။ဒီတတ်မှတ်ထားတဲ့စကမ်းမှာစိုးရင်ရေမက်ကိုမရောက်တော့ညာလေဒါပေမဲ့လို့ကိုယ့်ရဲ့နေရတဲ့နေရာအနေထားပေါ်မှာမူကြည့်ပြီးကျွန်တော်တို့ကဒီပြင်ဆင်ထားတယ်ပေါ့နော်။ဘာလို့လဲဆိုတော့ရေတက်နေတဲ့ဆိုတဲ့အတွက်ကြောင့်ဟိုအထက်မှာတက်နေတဲ့ဆိုတဲ့အကြောင်းအောက်မှာတော့အဆက်ကတော့ရှိမှာပဲ။ဟိုအနည်းနဲ့များတော့တက်လာမှာပဲ။စိုးရင်ရတဲ့ရေမက်မရောက်တော့လဲပဲဟိုနေပိုင်းတွေကတော့ကျွန်တော်တင်နေရေကတော့လွှမ်းမိုးမှုကတော့ရှိအောင်ပါပဲခင်ဗျာ။
ကချင်ပြည်နယ်မြစ်ကြီးနားဝိုင်းမော်နယ်ရွှေကူမှာလည်းပြီးခဲ့တဲ့စနေနေ့နှောင်းပိုင်းကစလို့ရေဘေးကယ်ဆယ်ရေးစခန်း12ခုဖွင့်လှစ်ခဲ့ရပြီးလူဦးရေ600ကျော်ကိုပြောင်းရွှေ့နေရာချပေးခဲ့ရတယ်လို့လည်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်နေရာချထားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ရေဘေးကြောင့်ရွှေ့ပြောင်းလာရသူတွေကိုကိုဗစ်ကာလအတွင်းအရင်နှစ်တွေကနဲ့မတူတခြားထောက်ပံ့မှုတွေပါစီစဉ်ပေးထားတယ်လို့လူကယ်ပြန်ဝန်ကြီးဌာနညွှန်ကြားရေးမှူးဒေါ်ဖြူလက်လက်ထွန်းကပြောပါတယ်။
ကြည့်တော့ပြန်ကြနေတယ်အဲ့တော့ပြန်ပြောင်းရှိဖို့ပါဖို့တော့တချို့တကယ်တော့လုံးပြီးချာရေးပေါ့နော်။ဝိုင်းမော်ကျတော့ပြန်ရွှေ့ကုန်ရတယ်။အခုကတော့ရေကြီးရေရှမ်းတဲ့ကာလတော့ရောက်လာပြီပေါ့နော်။ရောက်လာတဲ့အခါကျတော့ဟိုပြီးခဲ့တဲ့နှစ်တွေနဲ့မတူတာတော့ဒီနှစ်ရေပြီးအဲ့လိုပြောင်းရွှေ့ရတဲ့ဒီလိုဆို map လေးတွေပါထောက်ပံ့ဖို့ပေါ့နော်။ map တို့အဲ့လိုဆက်ပြားလို့အဲ့လေးထောက်ပံ့ဖို့တော့အမတို့စီစဉ်ထားတာရှိတယ်။
နောက်လာမယ့်နှစ်ရက်အတွင်းမှာကချင်ပြည်နယ်ပမော်မြို့နယ်နဲ့စကိုင်းတိုင်းကတားမြို့နယ်မှာလည်းအေယာရီမီရေစိုးရင်ရေမှက်ရောက်လာနိုင်လို့မြကန်းပြည်နေထိုင်သူတွေကိုရေပေးသတိပေးလိုက်လံနှိုးဆော်နေကြပါတယ်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့နေတာပါ
။ UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ။ Android Phone တွေအတွက်ဆိုရင် Google Play နဲ့iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဒါရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
အချိန်နဲ့ပြောင်းလဲမှုတွေကြောင့်မြန်မာနိုင်ငံကတိုင်းရင်းသားတွေရဲ့မြို့ဖလာလုပ်ငန်းတွေကဈေးကွက်ပြောက်လို့နေပါဖြစ်လာကြပါတယ်။ဘလို့လုပ်ငန်းတွေကဈေးကွက်ထဲမှာရပ်တည်ဖို့ခက်ခဲလာသလဲဆိုတာကိုကြည့်ကြရအောင်ပါ။မြန်မာနိုင်ငံမှာစိတ်ပတိဆိုတာလူမျိုးမရွေးဘာသာမရွေးအသုံးပြုကြတဲ့ဘာသာရေးဆိုင်ရာအသုံးဆောင်ပစ္စည်းတစ်မျိုးပါပဲ။အဲ့ဒီထဲကမှမွန်ကြီးတွေကထုတ်လုပ်တဲ့ချိန်ပတိတွေကတော့နှစ်ပေါင်းများစွာနှစ်သက်စွာအသုံးပြုခဲ့ကြပါတယ်။မွန်ကြီးနယ်တထုံဒေသအတွက်ကျင်းပတိတွေကိုမွန်ကြီးနယ်အတွင်းရောက်ချတဲ့အပြင်ရန်ကုန်တိုင်းမန္တလေးတိုင်းပဲခူးတိုင်းမကွေးတိုင်းကရင်ပြည်နယ်တနင်္သာရီတိုင်းစတဲ့ဒေသတွေကိုလည်းတိပို့ရောက်ချနေတယ်လို့သိရပါတယ်။လက်ရှိချိန်မှာတော့ကျင်းပတိလုပ်ငန်းတွေကစီးပွားရေးရတွက်ချီမကိုက်ဖြစ်လာနေတဲ့အကြောင်းကိုမွန်ကြီးနယ်ကကျင်းပတိလုပ်ငန်းရှင်တွေကပြောပြကြပါတယ်။ချိန်ပတိပြုတ်လို့ရမှာအသုံးပြုနေကြတယ်ကုန်ကျန်းဖြစ်တဲ့ချိန်သီးဈေးနှုန်းကအရင်နှစ်တွေကအထက်မြင့်တက်လာပြီးတော့လုပ်ငန်းလုပ်ကြရမှာလိုအပ်တဲ့နိုင်လွန်ကျိုးနဲ့လုပ်သားငှားရမ်းခတွေကလည်းဈေးနှုန်းမြင့်လာတဲ့အတွက်လုပ်ငန်းတွေနေနဲ့တွက်ချီမကိုက်ဖြစ်လာတော့တယ်လို့ချိန်ပတိလုပ်ငန်းလုပ်ကင်နေတဲ့ကိုတန့်စင်ကအခုလိုပြောပါတယ်။
ဒါတော့ကျွန်တော်တို့ဒီ9နှစ်7နှစ်လောက်တော့ရှိပြီ။ဒီနေ့ဈေးနှုန်းကတော့3000နဲ့3000ပြရတယ်တင်းမနစ်ကတော့သူက3000ဈေးနဲ့ဟောဆိုတော့ဒီနေ့ကတော့ဘယ်လိုခေါ်လဲဆိုတော့သူတို့ဈေးနည်းနည်းပေးပို့တောင်းတော့ဗောသူတို့ဟောအလုတ္တမကားနေပါလိမ့်နဲ့မကတ်ဘူးဆိုတော့နည်းနည်းအဲ့ကိုကလည်းနည်းနည်းပေးတာလေလေအဲ့လိုအလုတ္တမကားနေပါနဲ့ဆိုတော့တိတ်ညီညာမှုမရှိလို့အဲ့သူတို့တရားနေတော့ဟောပို့ပြီးတော့နည်းနည်းပို့တောင်းတော့လို့ဒီဗောဗာရှိသေးတယ်ဆိုတော့အခုတော့ကျိုးဘူးလေအပတိအသာဘူးတွေကြီးသားတွေပေါ့ဒါတော့ပါပဲ
စိန်ပတိပြုလုပ်ရမှာခုထက်ပို့ပြီးတော့လုပ်ငန်းလုပ်ကင်တိုးတက်ဖို့အတွက်လုပ်ငန်းတွင်ပြုပြင်ပြောင်းလဲမှုတွေကိုလည်းလုပ်ဖို့လိုတယ်လို့လုပ်ငန်းလုပ်ကင်နေသူတူကဆိုပါသေးတယ
်သူကဝါဆိုဝါကောင်းဒီအလို့ကျွန်ဒီလောက်ပဲဟုတ်ပြီဆိုရင်အတီးကထောက်လို့မရတော့ဘူးဒါပေမဲ့ဒီအချိန်မှာအတီးကလိုတဲ့လောက်ဝယ်လို့ရမယ်ဆိုတော့သူကဒီလိုဒီပတိအကုန်လောက်တဲ့ခါကျတော့ပတိရှိသူလိုလောက်လို့ရရတယ်နင်းနေမှုမှုလို့ရှိသူဒီလိုပဲခဏပြောလို့ပေါ့သူတို့လိုတဲ့လူတွေလည်းယူတယ်ထောက်တယ်မေးရတယ်တော့မရှိဘူးဒီကောမေးရတယ်အဲလက်ရှိကတော့ဟိုကောဒိုင်းဒီရဲ့ရေတော့ပြောလို့မရဘူးပေါ့ခဏကျွန်တော်ပြောလို့နေပေါ့ဟို พอดีลูกไม่มียามไม่ใช่หรอแต่แม่ตู้เชนอะไรเจ้าเลยทุกคนที่หูน่ารู้เลยตู้เนเน่เลยอยู่เนเน่เลยอยู่อะไรอยู่ตลอดเลยทุกคนที่ว่าก่อนหน้าเลยก็เนาะไม่มียามเราไม่ใช่หรอ
ယခုနှစ်မှာချိန်ပြီးလုပ်ငန်းတွေတွက်ချီမကြိုက်ဘူးဆိုတာကလည်းအဓိကကုန်ရမ်းဖြစ်တဲ့ချိန်သီးတွေဈေးတက်လာသလိုဆိုးဆီးတွေကိုလည်းမင်းဆောက်ဘက်ကနေဝယ်ယူရတာတွေရှိလာတဲ့အတွက်ဈေးတွေမြင့်တက်လာခဲ့တယ်။ဒီလိုကုန်ကြမ်းတွေဈေးမြင့်တက်လာပေမဲ့စိတ်ပတိငင်နဲ့လိုက်ပါဈေးတက်လို့မရတဲ့အတွက်စီးပွားရေးရတွက်ချီမကြိုက်ခြင်းဖြစ်တယ်လို့လုပ်ငန်းလုပ်ကိုင်သူတွေကပြောဆိုပါတယ်။
သေးစိန်ရတယ်လို့ပြီးတော့သေးစိန်ရတယ်သေးစိန်ဒီမှာတကယ်ဝယ်ကြလေဒီမှာလေဒီလိုဖြည်းဖြည်းလေးရစနေသေးစိန်ရတယ်အခုသေးကဝယ်ရတာ3000ကျော်တော့ဘုံမဆောင်မှာပဲတော့ဝယ်ရတယ
်ချိန်ပြီးပြုလို့ရမှာတော့အပင်ကခူးလာတဲ့အသီးအဆိုတွေကိုတန့်စင်အချောက်ခံပြီးတော့ပတိပြုလုပ်တဲ့အခါမှာအသီးချောက်တွေကိုရေးပြန်စိန်ပြုတ်ပြီးမှလက်လက်ဆက်တွေနဲ့ပတိအရွယ်အစီတွေရရှိအောင်ပြုလုပ်ရတာဖြစ်ပြီးတော့ချိန်စီတွေကိုလည်းကျိုးနဲ့တီးအားအချောက်ပြန်လှမ်းပြီးတော့အယောင်ဆိုးပြီးမှတင်ပို့ရတယ်လို့သိရပါတယ်။ချိန်ပတိအစီအရွယ်စားပေါ်မှာမူတည်ပြီးတော့အမျိုးအစားလေးမျိုးခွဲခြားရပါတယ်။ပတိကုန်းနဲ့အဖြစ်ပြုလုပ်ပြီးတော့စေပတိအကြီးတကုံးကို7000ကနေ7800ခန့်ထိဖောက်တယ်ပေးရောင်းချနေတယ်လို့လည်းသိရပါတယ်။မွန်ကြီးနယ်၊ကြိုက်ထုံမြို့နယ်တွေကချိန်ပတိလုပ်ငန်းတွေခုထပ်ပူပြီးတိုးတက်ဖို့နဲ့ချေချေပြန့်ပြန့်ရောင်းချနိုင်ဖို့ဆိုရင်တော့ကုန်ချမ်းပစ္စည်းတွေကိုအလွယ်တကူနဲ့ရာသီမီတွေဝယ်ယူရရှိနိုင်ဖို့လိုသလိုလုပ်ငန်းရှင်တွေအနေနဲ့လည်းတနိုင်တစ်ပိုင်းလှုပ်ဆောင်နေတဲ့အခြေအနေပေါ်မှာပဲကျေနပ်မနေဘဲနဲ့ဈေးကွက်တွေပုံမရရှိဖို့အတွက်အားထည့်ရှာဖွေဖို့လေလိုအပ်တယ်။ဒါပြင်အမြဲတမ်းဖောက်တယ်များကိုလည်းခိုင်မာစွာထားရှိဖို့လိုအပ်တယ်လို့လုပ်ငန်းရှင်တွေကအခြေအနေကိုသုံးသပ်ပြပါတယ်ရှင်။
ကိုမိသားစုနည်းနည်းပြည့်ခဲ့ချောင်းတာဟုတ်မဟုတ်အဲ့လိုလေးပဲစီးပွားပြည့်ခဲ့လို့မဟုတ်ဒါကတော့ဟိုဖောက်တယ်မယ်မယ်ရရလို့တော့မရှိဘူးသူ့လိုရင်တော့သူ့လည်းယူအဲလိုလည်းလူလည်းယူပါပေါ့အဲ့လိုပဲအဲတခါကျလဲမန္တလေးဘက်ကတခါကျလဲတောင်ကြီးဘက်ကအဲ့လိုမျိုးပေါ့ဟိုဘယ်လိုခေါ်မလဲဟိုအိုးများဟိုဒီဘက်ဟိုမဆောက်ပေါ့ခါကျတော့လည်းအဲ့ဒီကလည်းကြာရ
ချိန်မတီးတည်င်းကိုချိန်မတီးအကုံပေါင်း100ခန့်ထုတ်လုပ်နိုင်တယ်လို့သိရပါတယ်။ချိန်မတီးကိုအစစ်အစင်ပြုတ်လို့ရတာဖြစ်ပြီးတော့အရည်သွေးကောင်းဖို့လည်းဦးစားပေးရတဲ့အပြင်ပတိကောင်းတကုံးဟာအနည်းဆုံး5နှစ်ခန့်အထိအသုံးခံတယ်လို့လည်းချိန်မတီးလောက်ကိုင်းနေသူတွေကပြောပါသေးတယ်။မွန်ပြည်နယ်အတွင်းမှာချိန်မတီးတွေကိုပြုတ်လို့ရောင်းချနေတဲ့သူတွေအများပြားရှိခဲ့ပေမဲ့လက်ရှိချိန်မှာတော့စီးပွားရေးရတွက်ချီမကြိုက်တော့တဲ့အတွက်လောက်ကင်သူနေပါလာတယ်လို့သိရပါတယ်ရှင်။ကျမမိကျန်ဟိမမြေမခသတင်းအေဂျင်စီကနေ VOA ကိုသတင်းပေးပို့လိုက်တာပ
ါ။အပတ်စဉ်စီးပွားရေးအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။ကျမတင်ကြီးထိုက်ပါ။ဖကမှာကြောက်စိမ့်တူဖို့ရေလုပ်ငန်းတွေရဲ့စွန့်ပြစ်မြေစာပုံတွေချာအကျွင့်အကြံကြောက်စိမ့်ရှာကြသူတွေနှစ်စဉ်လို့လို့မြေပြိုမှုလိုမျိုးမတော်တဆမှုတွေချာအသက်ဆုံးရှုံးနေရပါတယ်။ကြောက်စိမ့်တူဖို့ရေလုပ်ငန်းတွေကိုပိုပြီးစည်းကမ်းတင်းကျပ်ဖို့လိုအပ်သလိုတစ်ဖက်မှာလည်းအလို့အကင်တွေဖန်တီးပေးနိုင်ဖို့အတွက်ကြောက်စိမ့်ကြောက်မြက်ရိုင်းကိုရောက်နေတာထက်ကုံကြောဓမ္မမဟုတ်လဲဒစိတပိုင်းကုံကြောဘက်ကိုပြောင်းလဲနိုင်ရေးခိုင်မာထိရောက်တဲ့မူဝါဒတွေပြောင်းလဲဖို့လိုအပ်နေပြီလို့ထောက်ပြတဲ့ပြည်သူ့ရှေ့ဆောင်ပါတီဥက္ကဋ္ဌကျောင်းမြေရတနာအချောတဲ့ဆိုင်ရာထိတ်တန်းလုပ်ငန်းရှင်ပြည်သူ့လွတ်တော်အမတ်ဒေါက်တာတက်တက်ခိုင်နဲ့ဆွေးနွေးထားပါတယ်ရှင်လက်ရှိတူးဖော်နေတဲ့ကြောင်းမြက်တူးဖော်ရေလုပ်ငန်းတွေမှာတွေ့နေရတာကဒါမိုးရသည်ရောက်ခင်မှာသူတို့ဒါလုပ်ငန်းတွင်ဖို့အကြီးစားကြောင်းမြက်တူးဖော်ရေဆက်ရန်တရားကြီးတွေနဲ့တူးဖော်သွားတယ်ပြီးတဲ့ခါရောက်တော့ဒီမြေစာပုံတွေကကြံခဲ့တယ်ပေါ့နော်ဆိုတော့ဒီလိုကိစ္စမျိုးတွေကိုဟိုဘယ်လိုစီကံတင်းကျပ်နိုင်မလဲရှင
်ဟိုနိုင်ငံတော်အစိုးရအနေနဲ့ကြောင်းမြက်မူဝါဒတိကျတဲ့ကြောင်းမြက်မူဝါဒပေါ့နော်ဘာဖြစ်လို့လဲဆိုလို့ရှိရင်ကျွန်တော်တို့မြန်မာနိုင်ငံကဒီတဘာဝတရားစာတကျွဲဝရတယ်။တော့ကြောင်းမြတ်မဟုတ်တခြားတထုတွေရောပေါ့နော်။အများကြီးရှိတဲ့ခါကျတော့ဒီတထု2 for 8လုပ်ငန်းပြီးလို့ရှိရင်ကြောင်းမြတ်2 for 8လုပ်ငန်းတွေကိုဟိုနိုင်ငံတော်အစိုးရအနေနဲ့တိကျတဲ့မူဝါဒမူပေါင်းကိုတတ်မှတ်ပြီးလို့ရှိရင်ဒီမူဝါဒမူပေါင်းလေးကနေ တော့ဘလို့ဆောင်ရွက်မလဲဆိုတာတွေပေါ့နော်တော့အဓိကတော့နိုင်ငံတကာမှာရှိတဲ့ဟိုဒီတက်ထု24ဂျင်းနဲ့ဆိုင်တဲ့ဒီနည်းပညာအသစ်တွေပြီးလို့ရှိရင်တဘာဝပတ်ဝန်းကျင်ကိုထိခိုက်မှုနည်းတဲ့နည်းပညာအသစ်တွေအဲပြီးလို့ရှိရင်ကျွန်တော်တို့ဟိုဒီစနစ်အရာပြောလို့ရှိရင်တော့ပြည်သူဘာသာလဲပြည်သူဘာသာကိုလည်းများများဟိုပါပေါ့ရှာဖွေနိုင်တဲ့စနစ်တွေပေါ့နော်။နောက်ဒါမျိုးတွေကိုကျွန်တော်တို့ကတတ်သိပညာရှင်တွေကျွမ်းကျင်တဲ့ပညာရှင်တွေနဲ့အဲလေ့လာပြီးလို့ရှိရင်မူဝါဒမူပေါင်းအတိအကျဆွဲပြီးလို့ရှိရင်အဲဒီမူဝါဒကိုအကောင့်ထဲပေါ်တဲ့ကျွန်တော်တို့မဟာဗျူဟာတို့ဟိုဥပဒေနည်းဥပဒေတွေပြဋ္ဌာန်းပြီးတော့မှဒီအကြီးစားပြုပြင်ပြောင်းလဲမှုလုပ်ရတော့မယ့်ကာလဖြစ်ပါလိမ့်ရှင့
်လက်တလုံးဟာရောဒီကြောက်စိတ်တုဖို့ရေလုပ်ငန်းတွေကိုဒီနိုင်ငံလဲပို့ပြီးတော့ဝင်ဝေရမယ်ဒေတာကန်နေအပါဝင်ပေါ့နော်ဒီမှာရွှေ့ပြောင်းလုပ်နေကြတဲ့သူတွေအတွက်လဲအလုပ်ကမ်းရမယ်ကြောက်မြက်ကုမ္ပဏီတွေအတွက်လဲပို့ပြီးတော့ဟိုတင့်တော်ကောင်းမွန်မယ်ဆိုတော့နီလန်မျိုးပြုပြင်ပြောင်းလဲနိုင်မယ်ဟိုစိတ်ကူးမျိုးပေါ့နော်ဘလို့ပြုပြင်ပြောင်းလဲရင်ရနိုင်မလဲလို့များစိတ်ကူးမိပါကလေးရှင်
။ဟိုအဓိကတော့ကျွန်တော်တို့ဟိုဒီတာဝန်ရှိသူများအနေနဲ့ပေါ့နော်ဒီအကြောင်းမြတ်ဆိုင်ရာမူဝါဒတိကျတဲ့ပြတ်သားတဲ့မူဝါဒရှိရမှာဖြစ်ပါလိမ့်မယ်။ဥပမာအဖြစ်ပြောရလို့ရှိရင်ဒီအကြောင်းမြတ်တူဖော်တဲ့ license တွေအစိုးရချပေးလိုက်တယ်။အကြောင်းမြတ်လုပ်ငန်းရှင်များတူဖော်တယ်။နောက်တူဖော်လို့ရတဲ့ဒီကြောက်တံပရများတွေကိုအစိုးရစီမှာမှတ်ပုံတင်ရတယ်ပေါ့နော်တွဲဝခွန်ပေးပြီးတော့မှတ်ပုံတင်ရတယ်ပြီးလို့ရှိရင်အစိုးရကနေပြီးတော့မှဝန်ကြီးဌာနသက်ဆိုင်ရာဝန်ကြီးဌာနတွေဦးစီးပြီးတော့မှနော်ဒါတွေအမ်ပိုရီယံပေါ့နော်ဒီကြောက်မြက်ရတနာပြပွဲတွေလုပ်တယ်နိုင်ငံတကာကဒီကြောက်စိန်ကြောက်မြက်လုပ်ငန်းရှင်တွေလာပြီးဝယ်ကြတယ်ပေါ့နော်ဝယ်ပြီးလို့ရှိရင်အများစုကအရင်တုန်းအတိုင်းဝယ်သွားပြီးတော့မှအရင်တုန်းအတိုင်းတည်ထုတ်သွားတာပေါ့နော်တည်ထုတ်သွားတာအစိုးရကတော့ဒီအစိုးရအနေနဲ့ပြောလို့ရှိရင်တော့နိုင်ငံခြားဝင်ငွေတွေတော့အများကြီးရတယ်ပေါ့ရှင်။ဒါပေမဲ့ဒီလူလူတို့ဘက်ကကြည့်တဲ့အခါကျတော့အရင်တုန်းအတိုင်းထုတ်သွားတဲ့အခါကျတော့ဒီတန်ဖိုးမြင့်ထုတ်လုပ်ခြင်းပေါ့နော်။ဒီကြောက်ကိုသွေးတာပဲဖြစ်ဖြစ်ပူထုတာပဲဖြစ်ဖြစ်ကြောက်ပချီလောက်တာပဲဖြစ်ဖြစ်ပေါ့နော်။ပြီးလို့ရှိရင်ကျမတို့လိုပဋိဉ္စပေါ့နော
်။ဟုတ်ကဲ့
။ဆိုလို့ရှိရင်ဒီကြောက်မြက်ရတနာလက်ဝတ်ရတနာပေါ့နော်။ကြောက်မြက်လက်ဝတ်ရတနာတွေထုတ်လုပ်တဲ့ပဋိဉ္စမျိုးပဲဖြစ်ဖြစ်ပေါ့နော်။ဒါမျိုးတွေလုပ်ပြီးတော့မှနိုင်ငံတကာတင်ပို့မယ်ဆိုလို့ရှိရင်အလုတ်ကိုင်းခွင့်လန်းနေအများကြီးကိုဖန်ကြီးနိုင်ပါလေရှင်။အဲပြီးလို့ရှိရင်တထောင်တန်ကိုတထောင်တန်ဖြစ်အောင်လုပ်တယ်။တထောင်တန်ကိုတသိန်းတန်ဖြစ်အောင်လုပ်တာဖြစ်တဲ့အတွက်ကြောင့်မလို့ဒါကျွန်တော်တို့တန်ဖိုးမြင့်ထုတ်လုပ်တာပေါ့နော်။တန်ဖိုးမြင့်သွားတယ်။မြင့်သွားတဲ့အတွက်ကြောင့်မို့တိုင်းပြည်ရဲ့ဟိုဒီနိုင်ငံခြားဝင်ငွေလဲပို့ပြီးတော့မှရရှိမှာဖြစ်ပါလေရှင်
။မြန်မာနိုင်ငံမှာခုနပြောသလိုကြောက်မြက်အရင်တည်းရောင်းနေတာထက်ဆရင်အချောတဲ့ဘက်ကိုဖြည်းဖြည်းချင်းပြောင်းရင်ရောတင်တော့အကျိုးမြတ်ရှိပါမလားရှင်နိုင်ငံတကာဈေးကွက်ရဲ့ဟိုလိုအပ်ချက်မျိုးကိုလုတ်ပေးနိုင်ပါမလားမြန်မာနိုင်ငံရဲ့အနေအထားအရ
တော့အဲ့ဒါကြောင့်မလို့လေကျွန်မနိုင်ငံသားလုပ်ငန်းရှင်တွေကိုပေါ့နော်ဟိုဒီဇိုင်းတို့ဘာလို့ဆိုတော့ taste အမျိုးမျိုးရှိတာပေါ့ဆိုလို့ရှိရင်ဟိုနိုင်ငံတကာလုပ်ငန်းရှင်တွေကိုယ်တိုင်ကြောက်စိမ်းလာဝယ်ပြီးလို့ရှိရင်ဒီမှာသူတို့ကိုယ်တိုင်ထုတ်လုပ်ပြီးတော့မှတော့သူတို့တင်ပို့ခြင်းနဲ့ဈေးကွက်ကိုတင်ပို့တာမျိုးပေါ့နော်အဲ့ဒါဆိုလို့ရှိရင်သူတို့ကကြောက်စိမ်းအရင်တုန်းပဲဝယ်ပြီးပြန်သွားတာမဟုတ်ပဲねဒီမှာအောင်မှာဒီဇိုင်းလုပ်မယ်အဲပြီးလို့ရှိရင်ကွန်ပျူတာနဲ့ဒီဇိုင်းလုပ်မယ်ကွန်ပျူတာနဲ့ထုတ်လုပ်မယ်ပေါ့နော်အဲပြီးလို့ရှိရင်ဒီမှာလဲလုပ်တာကျွမ်းကျင်လုပ်တာမွေးထုတ်မယ်အဲဆိုလို့ရှိရင်ခုနကလို3သိန်းတန်နေပြီးတော့မှ5သိန်းတန်ဖြစ်နိုင်တယ်ပေါ့နော
်အဲ
ဒီလိုတိုင်မျိုးမြင့်ထုတ်လုပ်ခြင်းတွေလုပ်ရမှာဖြစ်ပါတယ်ရှင်အဲ့လိုလုပ်ရင်းနဲ့ကျမတို့မြန်မာကြောင်းမြတ်လုပ်ငန်းရှင်တွေအဲပြီးလို့ရှိရင်မြန်မာပြည်မှာရှိတဲ့လက်ဝတ်ယတနာထုတ်လုပ်တဲ့ပုံကိုယ်တွေအနေနဲ့လည်းလုပ်ငန်းတွေအနေနဲ့လည်းဒါနိုင်ငံတကာရဲ့ taste တွေပေါ့နော်နိုင်ငံတကာမှာရောင်းတန်းဝင်မဲ့ဈေးကွက်ဝင်တဲ့ပစ္စည်းတွေထုတ်လုပ်နိုင်အောင်ကျွန်တော်တို့တင်ကြားပြီးလို့ရှိရင်ပူးတွဲပြီးတော့မှတူတူလက်တွဲပြီးအလုပ်လုပ်ရမှာဖြစ်ပါလိမ့်ရှင်အဲ့ဒါကြောင့်မလို့အစိုးရအနေနဲ့ဒါဖြစ်နိုင်လားဆိုတော့စဉ်းစားကြည့်ရမှာပေါ့နော်သူတို့ဝယ်တဲ့ဝယ်တာရဲ့ပထမနှစ်နှစ်မှာသူတို့ဝယ်ထားတာရဲ့အဲ10ရာခိုင်နှုန်းဖြစ်စေ20ရာခိုင်နှုန်းဖြစ်စေကိုပြည်တွင်းမှာအချောတွေထုတ်လုပ်ပြီးပြည်တွင်းကနေပြည်ပကိုတင်ပို့ပါဆိုတာမျိုးပေါ့နော
်
အဲဒါမျိုးဟုတ်ပြီပြတ်ခန်းလို့ရှိရင်ကိုဟိုသူတို့လည်း80ရာခိုင်နှုန်းကိုထုတ်လုပ်တဲ့နေရာမှာတဖြည်းဖြည်းရွှေ့လာတာမျိုးပေါ့နော
်ဟုတ်ကဲ့
ဆိုလို့ရှိရင်တဖြည်းဖြည်းပြည်တွင်းကိုရွှေ့ရွှေ့လာတာမျိုးပေါ့နော်တန်ဖိုးမြင့်ထုတ်လုပ်ခြင်းလုပ်ငန်းနေရာတဖြည်းဖြည်းပြည်တွင်းကိုရွှေ့ရွှေ့လာတာမျိုးကိုအဲကျွန်တော်တို့ဒီလိုဥပဒေမျိုးပြတ်ခန်းတင်တယ်လို့ယူဆပါတယ်ရှင်
ဆိုတော့ဒီကြောက်မြက်အချောတဲ့ပေါ့နော်အချောတဲ့မဟုတ်ရင်တောင်မှတစိမ့်တစ်ပိုင်းအချောတဲ့မျိုးဖြစ်အောင်ဆိုတာကဒါကြောက်မြက်လောကမှာအခုမှမဟုတ်ဟိုးအရင်ကတည်းကဒါမျိုးစိတ်ကူးမျိုးရှိခဲ့ကြတယ်ပြောခဲ့ကြတယ်ပေါ့နော်ဆိုတော့ဒီအစိုးရအဆက်ဆက်ဒီလိုလုပ်ဖို့မဖြစ်နိုင်ခဲ့တာရဲ့အဓိကအခက်ခဲကဘာပါလဲရှင်ဒေါက်တာသက်သက်ခိုင်ဘာတွေ့ပါလဲရှင်
အဓိကအခက်ခဲကတော့ဒီတိုင်းပြည်ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုခြုံငုံသုံးသပ်တာပေါ့နော
်။ဟုတ်
ပြီလို့ရှိရင် economy နဲ့ပတ်သက်တဲ့ vision ပေါ့ရှင်။ကျွန်တော်တို့တိုင်းပြည်ကအခုအချိန်ကနေစပြီးနောက်10နှစ်15နှစ်အနည်း20မှာဘလို့စီးပွားရေးမျိုးတည်ထောင်မယ်ဆိုတဲ့ဟာပေါ့နော်
။ဟုတ်ကဲ့ပါရှင်။ပြည်သူ့လွှတ်တော်မှဒေါက်တာသက်သက်ခါအထူးပဲကျေးဇူးတင်ပါတယ်ရှင်။
ဒီရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျမဆုမြတ်မောင်မှာအလားဖြင့်ပစ္စည်းမိတ်ကပ်အယောင်ဆိုင်တွေမှာအရင်အချိန်ကဆိုရင်အယောင်ဆုံးအမျိုးစုံမိတ်ကပ်တွေကိုစိတ်ကြိုက်လိမ့်ချေဆန်းသက်ရွေးချယ်နေကြသူတွေကိုမြင်ကြရမှာပါ။အခု COVID-19 ကာယရောဂါဖြစ်နေချိန်မှာတော့နှက်ခမ်းနီ၊ဘားနီ၊ eye shadow စတဲ့မိတ်ကပ်မျိုးစုံကိုစိုက်တော်တော်များများမှာမျက်နှာပေါ်မှာဆန်းလိမ့်ခွင့်မပေးတော့ပါဘူး။ကိုယ်မျက်နှာအသားအရည်နဲ့လိုက်မလိုက်မျက်နှာပေါ်မှာဆန်းလိမ့်ခွင့်မရှိတော့မိတ်ကပ်ဝယ်သူတွေအတွက်အခက်တွေးစရာပါ။ဒါပေမဲ့ဒါကိုနည်းပညာနဲ့ဖြေရှင်းထားတဲ့ဆိုင်တွေရှိနေပါပြီ။အပြစ်မှတကယ်ရှိနေတာကိုကွန်ပျူတာထဲမှာရှိနေတာနဲ့ထပ်ပြီးပြသနိုင်တဲ့ Augmented Reality AR နည်းပညာသုံးကြီးမှန်တွေကိုနာမည်ကြီးမိတ်ကပ်ဆိုင်တချို့မှသုံးနေကြပါတယ်။ကမ္ဘာမှာမိတ်ကပ်အယောင်ရဆုံးနိုင်ငံတစ်ခုဖြစ်တဲ့တောင်ကိုရီးယားနိုင်ငံက Amore Pacific ဆိုတဲ့မိတ်ကပ်ဆိုင်ကြီးမှာအဲ့လိုမျိုး AR ကြည့်မှန်တွေကိုထားပေးထားပါတယ
်။고객들이직접촬영을하고해당촬영에따라서이제얼굴
customer နေနဲ့ AR မှန်ပေါ်မှာကိုတက်ပုံကိုရိုက်ပြီးသူတို့ရဲ့အသားရည်ကဘာအရောင်လဲဘလိုမျိုးစားလဲဆိုတာကိုစမ်းစစ်ကြည့်နိုင်ပါတယ်။ဘလို make up မျိုး skin care မျိုးသုံးသင့်တယ်လဲဆိုတာအကြံပြုချက်ယူနိုင်ပါတယ်။နှာခမ်းညီတို့ mascara တို့ကိုသူတို့မျက်နှာပေါ်မှာတကယ်မလိမ့်ပဲ AR နည်းပညာနဲ့လှုပ်ထားတဲ့မှန်ပေါ်မှာလိမ့်ထားသလိုပေါ်အောင်ဆန်းနိုင်ပါတယ်။ဒီပညာကြောင့်တိတ်ကိုအဆင်ပြေပါတယ
်။ဆိုးမျိုးတော်မှာရှိတဲ့ Amore Pacific Makeup အယောက်ဆိုင်ကြီးကအလှပြင်ပစ္စည်းအယောက်တာဝန်က Inbon Il ဖြစ်ပါတယ်။ကဘာကျော် K Beauty အလှကုန်တွေထွက်တဲ့တောင်ကိုရီးယားနိုင်ငံမှာက Makeup အပါအဝင်အလှပြင်ပစ္စည်းတွေကိုအမျိုးသမီးတွေရောအမျိုးသားတွေပါခုံခုံမင်မင်အသုံးပြုကြတာပါ။အမျိုးသမီးအမျိုးသားမခွဲတဲ့အလှပြင် Makeup တွေတောင်ရှိနေပါတယ်လို့ဆိုးမျိုးတော်မှာနေတဲ့မတ်မော်မြတ်ကရှင်းပြပါတယ်။
ကိုရီးယားမှာတော့မိတ်ကပ်ဆိုင်တွေပါတယ်သွားကြည့်အလှပြင်ဆိုင်သွားကြည့်လို့ရှိရင်ယောက်ျားလေးရောမိန်းကလေးရောသုံးလို့ရတယ်ဥပမာ BB cream လို့ဟာမျိုးတို့နောက်ယောက်ျားလေးတီးတန်သုံးလို့ရတဲ့မိတ်ကပ်လိုမျိုးမှာအထူးသဖြင့်ဖောင်ဒေးရှင်းမိတ်ကပ်ပေါ့နော်ဖောင်ဒေးရှင်းမိတ်ကပ်ရှိတယ်မျက်ခုံးမွေးဆွဲတဲ့ဟာတွေရှိမယ်နောက်တစ်ခုကကျတော့ genderless ပေါ့နော်မိန်းမယောက်ျားမရွေးဘူးဟို TV ကြော်ညာတွေမှာကြည့်မယ်ဆိုလို့ရှိရင်လည်းဥပမာနှာခမ်းညီကိုယောက်ျားလေးရောမိန်းကလေးရောဒီတစ်မျိုးနဲ့ဆိုးပြပြီးကြော်ညာတဲ့ပုံစံမျိုးတွေလည်းတွေ့ရတယ်အခုနောက်ပိုင်းမှာဥပမာဟို BTS လို့ပြောနာမည်ကြီးတဲ့ဟို K-pop ယောက်ျားလေးအဖွဲ့တွေကအကောင်လေးတွေကနှာခမ်းညီဆိုးပြပြီးကြော်ညာတာမျိုးတွေလည်းတွေ့နေရတယ်ဟို genderless makeupခုနောက်ပိုင်းမှာပို့ပြီးခေတ်စားနေတော့ brand 3လေးမျိုးလောက်ရှိပါတယ
်အခုလောလောဆယ်မှာဒီအပြင်ထွက်လို့ရှိရင်နှာခေါင်းစည်းတွေတတ်ထားကြရတဲ့အခါကျတော့ဒီ make up ပြင်တဲ့သူတွေကအရင်လိုရောဒီမျက်မျက်ဆော့ဆာတွေ့ရသေးလားရှင
်မဆော့ထားလို့မျက်နှာပြောင်နဲ့လာတဲ့သူဆိုတော့တော်တော်ရှားတယ်ဒီမှာကဟိုအနည်းဆုံးတော့ foundation ဒီ cushion foundation လေးတော့လိမ့်ထားတာမျိုးရှိတယ်ဟိုဒီမှာကကိုရီးယားမှာကနှာခေါင်းကြီးအယောင်ရှိရင်ပေါ့နော်လိမ့်မော်ရအောင်အယောင်ရှိရင်အညီရင်းရဆိုးတဲ့ဟာမျိုးတွေကိုဗစ်မဖြစ်ခင်မှာခေစားခဲ့ပေမဲ့အခုကျတော့နှာခေါင်းကြီးဆိုးတာလဲမတ်နှာခေါင်းကြီးအုပ်ထားတာမမြင်ရဘူးပေါ့နော်မမြင်ရတော့ဒီမျက်လုံးဆိုးတဲ့ဥစ္စာမျက်ခုံးမျက်တောင်အိုင်ရှေဒိုးမျက်လုံးဟိုဘယ်လိုမတ်စကာလိုဟာမျိုးတွေကပို့ပြီးတော့ရောင်းရပြီးတော့ပို့ပြီးဝယ်တဲ့ဟိုအဲ့ဘက်ကိုပို့ပြီးအားထားပြီးအလှပြင်လာကြတာလဲတွိုင်းလိုင်းနဲ့လဲတွေ့ရတယ်ဒီသတင်းတွေမှလည်းတွေ့ရပါတယ
်ဆိုးမျိုးတော်မှာနေတဲ့မတ်မော်မြတ်ဖြစ်ပါတယ်ကိုဗစ်ကာယောဂါစတင်ဖြစ်ခဲ့ပြီးတဲ့နောက်ပိုင်းအိုင်ရှေဒိုးအိုင်လိုင်းနာမျက်တောင်တုမတ်စကာရာစတဲ့မျက်လုံးမျက်ခုံးအလှပြင်တဲ့ပစ္စည်းတွေရဲ့အယောင်ဟာနှာခမ်းနဲ့အယောင်ထက်ကိုတိတိကျကျပိုတက်သွားခဲ့တယ်လို့ဈေးကွက်လေးလာသူတွေကပြောကြပါတယ်။ဆိုးမျိုးတော်က Amore Pacific Makeup ဆိုင်ကြီးတွေက AR နည်းပညာသုံးကြီးမှန်တွေရှိမှလဲအိုင်ရှေဒိုးတွေမျက်တောင်တုတွေကိုစမ်းကြည့်နေကြသူတချို့ကိုတွေ့ရပါတယ်။တက္ကသိုလ်ကျောင်းသူဆောင်တာဟေးကမျက်တောင်တူမျိုးစုံကို AR မှန်ပေါ်မှာစမ်းတက်ကြည့်နေပါတယ
်ကိုရိုနာတဲ့ဝင်နေရဟို얼굴에바르지도못하고손등에만계속바르고그냥지나
ကိုရိုနာဗိုင်းရပ်စ်ကြောင့်မျက်နှာပေါ်မှာအလှပြင်ပစ္စည်းတွေကိုစမ်းလိမ့်ကြည့်လို့မရပါဘူးကျမကတော့လက်ပေါ်မှာစမ်းကြည့်ပါတယ်ဒါပေမဲ့ခုမျက်နှာနဲ့ဘယ်ဟာကအလိုက်ဆုံးလဲဆိုတာသိရအောင် AR မှန်ပေါ်မှာစမ်းတာကအကောင်းဆုံးပါပစ္စည်းအစ်စ်တွေကိုလည်းစမ်းကြည့်လို့ရတယ်ပျော်စရာလည်းကောင်းပါတယ်
AR နည်းပညာသုံးကြီးမှန်တွေကမိတ်ကပ်စမ်းချင်သူတွေရဲ့မျက်နှာကိုပထမထပ်ပုံရယူပါတယ်။အဲဒီထပ်ပုံကိုမှန်ထဲမှာထည့်ထားတဲ့ AI ဉာဏ်ရည်တုကသူတို့အသားအရောင်အသားအရည်အမျိုးအစားကိုတခါတည်းသုံးသပ်ပြီးလိုက်ဖက်နိုင်မဲ့မိတ်ကပ်အမျိုးအစားအရောင်တွေကိုမှန်ပေါ်မှာအကြံပြုပါတယ်။မှန်ပေါ်မှာပြထားတဲ့အရောင်တွေကိုကိုကတစ်ခုချင်းရွေးချယ်ပြီးတော့ကိုမျက်နှာနဲ့လိုက်မလိုက်ဖန်တီးပြတဲ့ကိုပုံကိုမှန်ထဲမှာပြန်ချပြီးရွေးချယ်ရတာပါ။ AR နည်းပညာသုံးမှန်ကtouch screen နဲ့ computer လို့ပြောရင်လည်းမမှားပါဘူး။ကြာကြာနာနာ makeup ပြင်မယ်ဆိုရင် makeup အပြင် makeup မျိုးစုံအတွက် brush မျိုးစုံလည်းလိုပါတယ်။ကာယောဂကုမစိုးရိမ်နေရချိန်မှာတန်ရှင်းထားပေမဲ့လူအဆုံတုံးထားပြီးသားအလှပြင်ဖြစ်စီတွေကိုတုံးကြည့်ဖို့ကတော်တော်လေးမဖြစ်နိုင်တာပါ။ဒီပြဿနာကိုနည်းပညာသုံးဖြေရှင်းပေးလိုက်တာမို့ဝယ်သူတွေအတွက်လည်းစိတ်ချစရာဖြစ်ပါတယ်။
ကိုရိုနာ때문에아무래도다른제품을
ကိုရိုနာဗိုင်းရပ်စ်ပိုးကူးမှဆိုရင်အချိန်မျိုးမှာသူများစမ်းသုံးထားပြီးသားအလှပြင်ပစ္စည်းတွေကိုမျက်နှာပေါ်မှာစမ်းလို့မကြည့်စေအောင်လေဒီမှန်ကတိတ်ကိုဆင်ပြပါတယ် AR နည်းပညာနဲ့လှုပ်ထားတော့ကိုမျက်နှာမှာမိတ်ကပ်လိမ့်ပြင်ထားတဲ့အတိုင်းပေါ်ပါတယ်ယောဂပိုးကူးမှဆိုရင်နေစရာမလိုဘဲနဲ့ကြက်တလို့မိတ်ကပ်စမ်းပြင်ကြည့်လို့ရပါတယ်
လူတွေတယောက်နဲ့တယောက်ထိတွေ့လို့ယောဂပိုးကူးမှကာကွယ်တဲ့အနေနဲ့တောင်ကိုရီးယားကမိတ်ကပ်အယောက်ဆိုင်တချို့မှာစမ်းလိမ့်ကြည့်နိုင်ဖို့အယောက်ဝန်ထမ်းတွေကအရင်လိုအကူအညီပေးမှာမဟုတ်ဘူးလို့စကတ်ထားကြပါတယ်။ customer အနေနဲ့ AR နည်းပညာသုံးမှန်တွေပေါ်မှာစမ်းသက်လိမ့်ကြည့်ပြီးသွားလို့လိုချင်တဲ့ပစ္စည်းတွေနဲ့ပတ်သက်တာအသေးစိတ်သိနိုင်အောင်လေပစ္စည်းတစ်ခုချင်းစီနဲ့တက်ဆိုင်တဲ့တီးသန့် QR code တွေကိုဆိုင်မှာထားထားပေးပါတယ်။ဒါကြောင့်ကိုလိုချင်တဲ့ပစ္စည်းအကြောင်းသိရအောင်လို့အရောင်းဝန်ထမ်းတွေကိုမေးနေစရာမလိုပါဘူး
။ Monzo AR 체험을통해서원하는색상을
ကိုလိုချင်တဲ့ပစ္စည်းကို AR နည်းပညာနဲ့လုပ်ထားတဲ့မှန်သုံးပြီးတော့အရင်ရှာပါတယ်။လိုချင်တာတွေ့ပြီးဆိုရင်အဲ့ဒီပစ္စည်းအကြောင်းအသေးစိတ်သိနိုင်တဲ့ QR code ကိုလက်ကင်ဖုန်းနဲ့ scan လုပ်ပြီးတော့ဖတ်ကြည့်ပြီးဝယ်လိုက်ရုံပါပဲ။အချိန်ကုန်အရန်တသာတယ်လို့ဘယ်သူနဲ့မှလည်းပြောဆိုနေစရာမလိုဘဲနဲ့ဝယ်လို့ရတာသိကိုအဆင်ပြေပါတယ်။
COVID ကာလမိတ်ကပ်ဝယ်ရှင်သူတွေစိတ်ချလက်ချဝယ်နိုင်အောင်တောင်ကိုရီးယားမိတ်ကပ်အရောက်ဆိုင်ကြီးတွေမှာအခုလိုနည်းပညာကိုအသုံးချပြီးစီစဉ်ပေးထားတာဖြစ်ပါတယ်။လူတွေရဲ့ဘဝနေထိုင်မှုအတွက်ပိုပြီးအဆင်ပြေလွယ်ကူအောင်တီထွင်ဖန်တီးနေကြတဲ့နည်းပညာတွေဟာအခုလိုမျိုး COVID ကပ်ရောဂါဖြစ်နေချိန်ကာလမှာပိုပြီးအသုံးဝင်လာနေတာကိုတွေ့နေရပါတယ်ရှင်။ကျွန်မဆူမြတ်မောင်ပါ။
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်းသွင်းတော့မှပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါကမ္ဘာကျော်ပချီကားရဲ့မိုနာလီဇာဟာသူ့ရဲ့ဗဟေလိဆန်နဲ့ညှို့ပြုံးတဲ့အနုပညာချစ်သူတွေကိုထပ်ပြီးတော့ဖန်ဆောင်လိုက်ပြန်ပါတယ်ကိုရိုနာဗိုင်းရပ်စ်ကပ်ကြောင့်ပိတ်ထားခဲ့ရတဲ့လူပြားတိုင်းတနင်္လာနေ့ကပြန်ဖွင့်လိုက်ပြီဆိုတော့ဒီကမ္ဘာကျော်ကြားဆုံးပုံတို့ပချီကားကလည်းပြည်သက်တွေကြီးဖို့တခါပြန်ပြောချိတ်ဆွဲပြသထားတာဖြစ်ပါတယ်။ပြည်သက်နိုင်ငံပါရီမြို့တော်ကလူပြားတိုင်းကိုကိုရိုနာဗိုင်းရပ်စ်ကူးစက်မှုကပ်ကြောင့်လေးလကြာပိတ်ထားခဲ့ရပြီးမှအခုပြန်ဖွင့်တာဖြစ်ပါတယ်။ပချီဆရာကြီးဒါဗင်ချီရဲ့ကမ္ဘာကျော်လက်ရာမိုနာလီဇာပချီကားကိုကြည့်ကျင်သူတွေအနေနဲ့လက်မှတ်ကြိုတင်ယူထားရပြီးတော့နှာခေါင်းစည်းတစ်ချိန်လုံးဝတ်ဆင်ထားရမှာဖြစ်ပါတယ်။အကျယ်ဝန်းစတူရမီတာ45000ကျော်အကျယ်ရှိတဲ့ပိုရှင်းအောင်ပြောရရင်တော့တက်နစ်ကစားကွင်းပေါင်း230အကျယ်ဝန်းစာရှိတဲ့ဒီလူ့ပြားရရဲ့80ရာခိုင်နှုန်းကိုအများပြည်သူတွေအတွက်ပြန်ဖွင့်လှစ်ထားတာဖြစ်ပြီးတော့လူ့ပြားရမှာစုဆောင်ထားတဲ့အမှုပညာလက်ရာပေါင်း3000လောက်ကိုအမှုပညာမျက်နှာသူတွေကြည့်ရှုခံစားနိုင်တာပါ။ကမ္ဘာမှာအဲလာအများဆုံးဒီပြားရိုက်ကိုလာရောက်လည်ပတ်သူအများစုကတော့အမေရိကန်ပြည်အောင်စုကအများဆုံးနဲ့တခြားကမ္ဘာနိုင်ငံအသီးသီးကဖြစ်ပါရင်ဥရောပသမဂ္ဂနိုင်ငံတွေအနေနဲ့သူတို့နေဆက်ပိတ်ထားတာတွေကိုတဖြည်းဖြည်းချင်းပြန်ဖွင့်နေပေမဲ့အခုတော့ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံနေရမှုအများဆုံးနိုင်ငံကအမေရိကန်ပြည်အောင်စုဖြစ်နေတာကြောင့်ပြည်သက်ပါဝင်ဥရောပသမဂ္ဂနိုင်ငံတွေတဲ့ကိုအမေရိကန်နိုင်ငံသားတွေဝင်ခွင့်မရသေးပါဘူးဒါကြောင့်မလို့လူပြားတိုင်းတာဝန်ရှိသူတွေကတော့ပါရီဒေတာတဝိုက်ပါဝင်အနီးပတ်ဝန်းကျင်ကဧည့်သည်တွေပဲလာရောက်ကြမယ်လို့မျှော်လင့်ထားပြီးတော့အရင်ကထက်ဆိုင်တော့ဧည့်သည်အရေးအတွက်တည်တည်တသာကိုကြာဆင်းသွားမယ့်အခြေအနေကိုသူတို့ကခံမှန်းထားပါတယ်။ဒီကိုရိုနာဗိုင်းရပ်စ်ကူးစက်ကပ်မဖြစ်ခင်ကဆိုရင်ဧည့်ကြတဲ့နေရာဒီကာလတွေမှာတစ်နေ့တစ်နေ့ကိုဧည့်သည်အရေးအတွက် 5,000 လောက်ထိတောင်လာရတာပါ။အခုတော့တစ်နေ့ကိုဧည့်သည် 8,000 လောက်လာရောက်ဖို့ခံမှန်းထားတယ်လို့ပြားတိုင်းတာဝန်ရှိသူတွေကပြောပါတယ်။
တင်နိုင်ငံမှာပဲနှစ်ဆင်ကျင်းပနေကြပါရီဖက်ရှင်တင်ပတ်ကတော့ VIP တွေနာမည်ကျော်တွေကိုမတွေ့ရသလိုဓာတ်ပုံတစ်ဖြက်ဖြက်ရိုက်မဲ့ပါပါရိုစီဓာတ်ပုံဆရာတွေလည်းမတွေ့ရပါဘူးပါရီမျိုးကနာမည်ကျော်ရှောင်းစလီစီလမ်းမကြီးပေါ်မှာတည်ရှိတဲ့ဂွန်ပါလီရဲ့ခံမမှာကျင်းပနေကြ Chanel တစိမ့် Fashion Show အစားဒီနှစ်တော့ဆွီဒင်နိုင်ငံကဓာတ်ပုံဆရာ Fashion Director Mikael Jensen ဖန်တီးထုတ်လုပ်တဲ့ရုပ်ရှင်ကားတစ်ခုနဲ့သူတို့ရဲ့ Sound Fashion လက်ရာတွေကို Chanel ကပြသခဲ့ပါတယ်ပါရီမျိုးတော်ကလူပက်လက်စ်ညကာဝဲယုံကထွက်လာမဲ့ fine fashion style နဲ့မင်းသမီးလေးကိုစိတ်ကူးထဲမှာပုံဖော်ခံစားကြည့်ပြီးတော့ဒီဇိုင်နာယာရှင်နီဗီယာကဒီဆောင်း Chanel fashion ကိုဖန်တီးထားပါတယ်လို့ Chanel ရဲ့ကြေညာချက်မှာပြောထားပါတယ်။သူ့ရဲ့အရင် Chanel designer ကြီးဖြစ်တဲ့ Carla Gavin နဲ့သူကျင်လည်တဲ့အတိုင်းဝိုင်းတွေက fashion ဝတ်အစားတွေကိုလိုရာထက်ပို့ပြီးတော့မှစင်မြန်းထားတဲ့ဆန်းဆန်းပြပြယူနဲ့နဲ့အဆင့်ထိရောက်တဲ့အမျိုးသမီးတွေရဲ့ပုံရိပ်ကိုအခု fashion ဖန်တီးမှုတွေမှာတွေ့နိုင်ပါတယ်။ဒီဆောင်းဖက်ရှင်ဖန်တီးမှုမှာစုစုပေါင်းအထည်30ရှိပြီးတော့ Chanel ရဲ့အမှတ်အသားဖြစ်တဲ့သုံးမွေတကလက်ဝတ်စုံတို့နဲ့ပေါင်းပြီးရှိကပန်းနဲ့ Lady Skirt ဒီလိုမျိုးဖက်ရှင်ဝတ်စုံတွေကိုတွေ့ရမှာပါရှိရှိဖပကြနေတဲ့ခေါင်းဝင်တွေကနန်းဆန်တဲ့ခေတ်ခါကိုပြန်ပြောင်းအောင်းမွေပဲဖြစ်တဲ့သူကဂျာမန်ပကြီကားတွေကိုစိတ်ထဲမှာပုံဖော်ပြီးတော့ဒီဝတ်စုံကိုဖန်တီးထားပါတယ်လို့ဒီဇိုင်နာ VX ကပြောပါတယ်ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ပိုကူးစက်ပြန့်နှံ့နေတဲ့အချိန်ကာလမှာfashion တဲ့တင်ဘက်ကအရင်ကလိုမကျင်းပနိုင်တာကြောင့် fashion ဒီစိတ်တွေအနေနဲ့သူတို့ရဲ့မိတွေမပြည့်ရလေအောင်လို့ online ပြသမှုတွေကနေဆွဲဆောင်ဖို့အမျိုးစုံစူးစမ်းကြရတာဖြစ်ပါလိမ့်ရှင်Took my crew to Japan, party like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor said that's where we find us. ဒီတက်တော့ရောင်းတွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါလိမ့်ရှင်ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။ VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
အခုဆက်လက်ပြီးတော့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါမယ်အမေရိကန်ပြည်ထောင်စုကပြင်းတဲ့အတော်များများမှာကိုရိုနာဗိုင်းရပ်စ်ကိုကူးခံရသူတွေဆက်တိုက်တိုးလာနေသလိုတနင်္ဂနွေနေ့မှာတော့ပိုကူးခံရသူသစ်6000ကျော်ရှိခဲ့ပါတယ်ဖလော်ရီဒါပြည်နယ်မှာမနေ့တရက်ထဲပိုကူးခံရသူက 15,299 ဦးနဲ့ဆန့်ကျင်တင်ရောက်ရှိခဲ့တာပါကယောဂါပြန့်နှံ့မှုကိုထိန်းချုပ်ဖို့လူကြားတဲ့သွားတိုင်းနှာခေါင်းစီးတက်ဖို့အမေရိကန်ထိပ်တန်းကျန်းမာရေးတာဝန်ရှိသူတွေကပြည်သူတွေကိုတိုက်တွန်းနေတာပါ။သမ္မတဒေါ်နယ်ထရန့်ပေါ်တိုင်းကလည်းနှာခေါင်းစီးတက်ပြီးတော့လူရှိထွက်လာတာကိုစနေနေ့မှာပထမဆုံးတွေ့ခဲ့ရပါတယ်။မက္ကဆီကိုနိုင်ငံမှာလည်းကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူစုစုပေါင်း3000ခွဲကျော်ထိရောက်လာသလိုယောဂါထိန်းချုပ်ရေးလူအချင်းချင်းခက်ခွာနေဖို့နှာခေါင်းစီးတက်ဖို့နဲ့လက်ပုံမဆေးကြဖို့မက္ကဆီကိုကျန်းမာရေးတာဝန်ရှိသူတွေကဆက်တိုက်တည်ပြီးနေတာပါ။အိန္ဒိယနိုင်ငံမှာဒီကနေ့တရက်ထဲပိုကူးခံရသူက 28,900 ကျော်ရှိလာပါတယ်။ဟောင်ကောင်မှာလည်းဒေသခံတွေကြားကူးစက်ခံရသူ42ဦးအပါအဝင်ကိုရိုနာဗိုင်းရပ်စ်ပိုကူးခံရသူအသစ်52ဦးဒီကနေ့စစ်ဆေးတွေ့ရှိခဲ့ပါတယ်။အမေရိကန်တက္ကသိုလ်မှာကျောင်းသားကိုယ်တိုင်တက်နိုင်တဲ့အသံတွေမရှိရင်ဒီမှာပညာသင်ကြားနေကြတဲ့နိုင်ငံကကျောင်းသားတွေနိုင်ငံကထွက်ခွာရမယ်ဆိုတဲ့အမိန့်ကြောင့်ပြည်ထောင်စုအစိုးရကိုတရားစွဲထားတဲ့နာမည်ကြီးတက္ကသိုလ်တစ်ခုကိုတက္ကသိုလ်ပေါင်း60လောက်ကတင်းနေငွေနဲ့မှထောက်ခံခဲ့ကြပါတယ်။Harvard နဲ့ MIT နှိပညာတက္ကသိုလ်တို့ကဇူလိုင်လ10ရက်နေ့မှာ Massachusetts ပြည်နယ် Boston မြို့ဗဟိုတရားရုံးကိုဦးတိုက်လျှောက်ထားခဲ့တာဖြစ်ပါတယ်။ဒီကနေ့ညအတွက်ထိတ်တန့်ရောက်သတင်းတွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအားပေးနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကျန်းမာရွှင်လန်းပါစေရှင်။ကျမနှမပါ
This program has come to you from the Voice of America, Washington.